Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2019ခုနှစ်စက်တင်ဘာလ20ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2532250နဲ့ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါ။မက္ကဆီကိုနိုင်ငံမှာအင်္ဂါနေ့နေ့လယ်ကတင်းအား9.1%ရှိတဲ့ငလျင်လှုပ်ခဲ့တာကြောင့်သေဆုံးသူ219ယောက်ထိမနေ့ရှိပြီးတော့အများအပြားပျောက်ဆုံးနေပါတယ်။အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းမှာတော့တင်းအားအဆင့်လေးရှိတဲ့ဟာရီကိန်းမာရီယာဝင်ရောက်တိုက်ခတ်တာကြောင့်ပျက်စီးဆုံးရှုံးမှုတွေနဲ့အတူရေကြီးမြေပြိုနိုင်တဲ့အန္တရာယ်သတိပေးချက်တွေလည်းထုတ်ထားပါတယ်။နောက်ရခိုင်ပြည်နယ်တွင်အကြမ်းဖက်ပြည်ပခါတွေကြောင့်အိုးအိမ်ဆုတ်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေအတွက်ဒေါ်လာ32သန်းနီးပါးကူညီပေးသွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကဒီကနေ့ထုတ်ပြန်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးသွားပါမယ်ရှင်။
အခုညပိုင်းဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့နိုင်ငံတကာကရခိုင်ပြည်နယ်ကပြဿနာတွေဟာအချိန်ယူဖြေရှင်းဖို့လိုအပ်နေတဲ့အကြောင်
း Periodically trouble has broken out there between the Muslim community and the Rakhine community and we have inherited this very complex
နိုင်ငံတကာရဲ့ PRP ပြောဆိုသံတွေဆက်လက်ထွက်ပေါ်နေချိန်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ပြောကြားချက်ဗာလဲဆိုတာနားဆင်ရပါမယ်။ဘူဒီရောင်နဲ့မောင်တော်မြို့နယ်တွေမှာစာတင်ကြောင်းတွေပြန်မဖွင့်နိုင်သေးတဲ့အခြေအနေစစ်တွေအန်ကာလမပေါ်မှာဘုံသုံးလုံးစက်တိုက်ပတ်ကွဲခဲ့တာစစ်တပ်ရင်တန်းကိုရည်ရွယ်တာဖြစ်နိုင်တဲ့အကြောင်းသုံးသပ်ချက်အစည်းအဝေးနောက်ပိုင်းမှာတော့ကချင်လူငယ်3ဦးတပ်ဖြတ်မှုမှာအပြစ်ကျူးလွန်ကြောင်းဝန်ခံလိုက်တဲ့အရာရှိစစ်သည်တွေရဲ့တရားရုံးကြားနာချက်ကိုလည်းနားဆင်ကြရမှာပါ။လူထုကြမ်းမာရေးမြမာရေးသုံးသပ်ချက်တပတ်အတွင်းအားကစားသတင်းစတဲ့သတင်းပတ်စင်ကန္တာတွေကိုလည်းနားဆင်ကြအောင်ပါပါရှင်။အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကကြေညာပေးပါမယ်ရှင်
။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးရီးမျိုးနဲ့အနီးတစ်ဝိုက်ပြည်နယ်တွေမှာအင်္ဂါနေ့နေ့လယ်ပိုင်းတုန်းကလှုပ်ခဲ့တဲ့ပြင်းအား 9.1% ရှိတဲ့ငလျင်အပြီးမှာတော့အသက်ရှင်လျက်ရှိနေနိုင်သေးတဲ့ပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးအဖွဲ့တွေကဒီကနေ့ဆက်လက်ရှာဖွေနေကြပါတယ်။ငလျင်ကြောင့်အဆောက်အဦတွေအများအပြားပြိုကျပျက်စီးခဲ့ရပြီးတော့သေဆုံးသူရေအတွက်ကတော့218ယောက်ထက်မနည်းရှိနေပါတယ်။အသက်ရှင်ကျန်ရစ်သူတွေကိုရှာဖွေခဲ့တယ်လို့မက္ကဆီကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကနီလန်ပေါင်းစုံသုံးပြီးတော့ရှာဖွေမှုတွေဆက်လုပ်သွားမယ်လို့ပြည်ထောင်စုဝန်ကြီးမင်ဂူဝဲအိုဆိုရီယိုချောင်းကပြောပါတယ်။အင်္ဂါနေ့နေ့လယ်ပိုင်းငလျင်လှုပ်သွားပြီးတော့မကြခင်မှာပဲရှာဖွေကယ်ဆယ်ရေးလုပ်သားတွေကဆယ်ရန်ရားကြီးတွေနဲ့ရောလက်တွေနဲ့ပါရက်ပြီးတော့ရှာဖွေခဲ့ကြတယ်လို့လူလူတွေကလည်းပါဝင်ကူညီပေးခဲ့ကြပါတယ်။မက္ကဆီကိုစီးရီးမှာသေဆုံးသူ86ယောက်၊မိုရဲလော့စ်ပြည်နယ်မှာ81ယောက်၊ပွဲဗလာပြည်နယ်မှာ43ယောက်၊နောက်မက္ကဆီကိုပြည်နယ်မှာ12ယောက်၊ဂွာရာရိုပြည်နယ်မှာ4ယောက်နဲ့အိုဆာကာမှာ1ယောက်ရှိတဲ့အကြောင်းမက္ကဆီကိုအရက်ဖက်ကာကွယ်ရေးအေဂျင်စီအကြီးအကဲလူးဝစ်ဖီလစ်ပွန်တယ်က Twitter စာမျက်နှာမှာဖော်ပြထားပါတယ်။အစောပိုင်းမှာတော့သေဆုံးသူ248ယောက်ထိရှိတယ်လို့သူကဖော်ပြခဲ့ပြီးနောက်ပိုင်းမှာတော့အဲ့ဒီအရေအတွက်ကိုပြန်လျှော့ပြီးတော့ပြင်ဆင်ဖော်ပြခဲ့ပါတယ်။ငလျင်ဟာမက္ကဆီကိုစီးရီးကနေအရှေ့တောင်ဘက်86မိုင်အကွာပွဲဗလာမြို့မှာဗဟုပြုလုပ်ခဲ့တာဖြစ်ပါတယ်ရှင်
။အလွန်အမင်းအန္တရာယ်ရှိတဲ့မုန်တိုင်းဖြစ်မိုးလေဝသပညာရှင်တွေသတိပေးထားတဲ့ပြင်းအဆင့်လေးရှိတဲ့မာရီယာဟာရီကိန်းမုန်တိုင်းဟာပေါ်တိုရီကိုကျွန်းအရှေ့ဘက်ခြမ်းကိုဒီနေ့ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ပေါ်တိုရီကိုကျွန်းကိုတိုက်ဖူးခဲ့တဲ့မုန်တိုင်းတွေထဲမှာအင်အားအပြင်းဆုံးမုန်တိုင်းတစ်ခုဖြစ်ပြီးဒီနေ့မနက်ပိုင်းကတနအီလေတိုင်နှုန်း150လောက်နဲ့မိုးကြီးလေကြီးတွေကြောက်ခဲ့တာလို့အမေရိကန်မြို့သားဟာရီကိန်းစောင့်ကြည့်ဌာနကဆိုပါတယ်။မိုးပြင်းထန်တဲ့အတွက်အသက်အန္တရာယ်ဖြစ်နိုင်တဲ့ရေကြီးမှုတွေနဲ့မြေပြိုမှုတွေဖြစ်နိုင်တယ်လို့လည်းသတိပေးထားပါတယ်။အမေရိကန်ပိုင်း Virgin Islands ကျွန်းတွေမှာလည်းမာရီယာမုန်တိုင်းတန်ကိုခံခဲ့ရတာကြောင့်အလားတူအန္တရာယ်တွေဆက်ပြီးကြုံနေရပါတယ်။ဒီမုန်တိုင်းဟာပေါ်တိုရီကိုကျွန်းကိုဒီနေ့မနက်ပိုင်းဗိုလ်ပြဝင်ရောက်ခဲ့တာဖြစ်ပြီးတဲ့နောက်ညနေပိုင်းမှာတော့ပင်လယ်ထဲဝင်ရောက်သွားခဲ့ပါတယ်။အဲဒီနောက် Dominican Republic နိုင်ငံကိုဒီညနေနှောင်းပိုင်းနဲ့မနက်ဖြန်မှာဆက်ဝင်ရောက်နိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။တကယ်တော့ Hurricane Maria ကြောင့် American နိုင်ငံတစ်ခုဖြစ်တဲ့ Puerto Rico ကျွန်းမှာရှောင်လွှဲမရတဲ့ပျက်စီးမှုတွေအများအပြားရှိနေတယ်လို့ Puerto Rico အုပ်ချုပ်ရေးမှူး Ricardo Rosello ကဆိုပါတယ်။မုန်တိုင်းတဲ့တင်းသူ1000ကျော်အတွက်ခိုးလုံနေရာပေါင်း500ကျော်ကိုတာဝန်ရှိသူတွေကဖွင့်လှစ်ထားပေးတယ်လို့လည်းအုပ်ချုပ်ရေးမှူး Rosello ကဆက်ပြောခဲ့ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့သတင်းပတ်ကလန်ဒန်မြို့မြေအောက်ယထာပူတာရုံတစ်ခုမှာလူ30ကျော်ဒဏ်ရာရတဲ့အထိဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုနဲ့ဆက်ဆက်ပြီးတော့တန်တရားရှိသူနောက်ထပ်နှစ်ဦးကိုဒီကနေ့ဖမ်းဆီးလိုက်ပါတယ်။အသက်48နှစ်နဲ့အသက်30အရွယ်အမျိုးသားနှစ်ဦးကိုဝေလနယ်ညူဖော့တ်မြို့မှာဖမ်းဆီးခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီနေရာမှာပဲအင်္ဂါနေ့ညတုန်းကဒီတန်တရားရှိသူတဦးကိုဖမ်းဆီးခဲ့တာဖြစ်ပြီးတော့အဲ့ဒီဖမ်းဆီးမှုအပြီးမှာပဲအခုနောက်ဆုံးဖမ်းဆီးခဲ့တဲ့သူနှစ်ဦးရဲ့လိပ်စာတွေကိုဒီကနေ့မှဆက်လက်ရှာဖွေဖမ်းဆီးခဲ့ကြတာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ အခုနောက်ဆုံးဖမ်းဆီးလိုက်တဲ့သူတွေဟာမိဟောက်ယထားပုံခွဲမှုနဲ့ဘလို့ဆက်ဆက်နေတာလဲဆိုတာကိုတော့ရတက်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြမှာထားပါဘူးအခုဆိုရင်ဒီပြီးခဲ့တဲ့တောက်ကြနေကဘုံပေါက်ကွဲမှုဖြစ်ပြီးချိန်ကစလို့ဖမ်းဆီးထားသူစုစုပေါင်းက9ဦးရှိသွားပါပြီအစောပိုင်းဖမ်းဆီးခဲ့သူ2ဦးကတော့အသက်18နှစ်အရွယ်ဥရဒုက္ခသည်တဦးနဲ့အသက်21နှစ်အရွယ်စီးပြားနိုင်ငံသား2ဦးဖြစ်ပါတယ်သူတို့ကိုပြီးခဲ့တဲ့သတင်းပတ်ကုန်လုံးကဖမ်းဆီးခဲ့တာဖြစ်ပြီးတရားစွဲတာတော့မရှိသေးပါဘူးပြည်ခဲ့တဲ့သတင်းပတ်က Person Screen မြောက်ယထာပူတာယုံမှာလူအသွားလာများတဲ့အချိန်အိမ်လုံးဘုံတလုံးပောက်ကွဲခဲ့တာဖြစ်ပါတယ်ဒီတိုက်ခတ်မှုကိုသူတို့လှုပ်ဆောင်တာဖြစ်တယ်လို့ IS ဆုံရောက်စစ်သွေးကြွားတွေကပြောထားပေမဲ့လို့ဗြိတိန်ပြည်ထောင်စုဝန်ကြီး Amber Red ကတော့အကြာကိုလက်မခံပါဘူးဒီဘုံပောက်ကွဲမှုဟာဗြိတိန်နိုင်ငံမှာဒီနှစ်အတွင်း5ချိန်မြောက်အစံဖက်ဝါဒဆွဲတိုက်ခိုက်ခံရမှုပဲဖြစ်ပါတယ်ရှင
်ရုရှားကြောထောက်နောက်ခံပေးထားတဲ့ဆီးရီးယားကြီးတပ်အနေနဲ့ DRL ဇူအာမျိုးကိုပြန်ထိန်းချုပ်ဖို့ Ukraine မြို့ကိုကျော်လာတာကြောင့်American ကြောထောက်နောက်ခံပေးထားတဲ့တပ်တွေနဲ့ရင်ဆိုင်ထိတွေ့မှုဖြစ်လာနိုင်တယ်လို့ American ဦးဆောင်တဲ့မာမိတ်တပ်ဘက်ကထုတ်ပြောလိုက်ပါတယ်။ American ဦးဆောင်တဲ့မာမိတ်တပ်ဖွဲ့ပြောခွင့်ရဗိုလ်မှူးကြီး Ryan Dillon ကဒီ Syria ဆိုရတပ်တွေအနေနဲ့ဒီမြို့နာတဝိုက်နယ်မြေထုံချုပ်မှုပြန်ယူဖို့မြို့နောက်ပိုင်းကနေစစ်ဆင်ရေးလုပ်လာတာမှာ Russia ဘက်ကလေကြောင်းကူညီတိုက်ခိုက်ပေးနေပြီး American ကူပေးထားတဲ့တပ်တွေရှိတဲ့မြို့ရှိပိုင်းမှာအခုလိုထိတွေ့နိုင်တယ်လို့ဆိုလိုက်တာပါ။ဗိုလ်မှူးကြီး Dillon ကဆက်ပြီးဒီမြို့ရှိပိုင်းလေကြောင်းနယ်မြေထဲမှာ Russia တိုက်လေယာဉ်တွေနဲ့မတိုက်မိအောင်နဲ့ဒီလေကြောင်းလမ်းတွေကိုအတက်နိုင်ဆုံးပိတ်ပင်တားဆီးနိုင်အောင်ကြိုးပမ်းလှုပ်ဆောင်နေရတယ်။ Russia ယာရှိတွေနဲ့မဟာမိတ်တပ်ကြားဆက်သွယ်ညှိနှိုင်းမှုတွေရှိနေတာဒါအတွက်မဟာမိတ်တပ်လေယာဉ်တွေလေယာဉ်မှုတွေနဲ့မြေပြင်ထောက်ကူပေးတာတွေကိုလုံခြုံမှုပေးထားနိုင်တယ်လို့ဆိုပါတယ်။တကယ်တော့ Syria မှာ IS Islamic စစ်သွေးကြွတွေရဲ့အဓိကခြေကုပ်စခန်းတစ်ခုဖြစ်တဲ့ဒီ DRL ဇူအာမျိုးကို Syria ဆိုအတက်အနေနဲ့ပြန်ထိန်းချုပ်နိုင်ဖို့အခုလိုစစ်စင်ဆလာတာကဒီလအစောပိုင်းတည်းရပါ။အခုလိုအချိန်မှာ DRL စစ်သွေးကြွတွေကိုတိုက်ခတ်နေတဲ့ American ကြောထောက်နောက်ခံပေးထားတဲ့ SDF လို့သူကခေါ်တဲ့ Syria Democratic တပ်ဖွဲ့အနေနဲ့လည်းဒီမျိုးရှေ့ဘက်ပိုင်းကနေတိကျစစ်စင်ရတခုကိုစလုပ်လိုက်ရမှာမြေရှေ့ဘက်ကန်တလျှောက်နယ်မြေ area stream မှာ186မိုင်ကျော်ကိုတင်ထားနိုင်ပြီဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကနေပို့ထူနေညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်ရခိုင်ပြည်နယ်အတွင်းအကြမ်းဖက်ပြည်ပခါတွေကြောင့်ဥယျာဉ်စုခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေအတွက်ဒေါ်လာ32တန်နီးပါးအကူအညီပေးသွားမယ့်အကြောင်းအမေရိကန်နိုင်ငံသားရဲဌာနကဒီကနေ့ထုတ်ပြန်ကြေညာပါတယ်။ဒါဟာဆိုရင်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်တမရထရမ်အစိုးရလက်ထက်ပထမဆုံးအကြိမ်အကူအညီအများပြားကိုပေးအပ်တာဖြစ်ပါတယ်။အကြမ်းဖက်ပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရောနောက်ရခိုင်ပြည်နယ်အတွင်းမှာပဲဥယျာဉ်စုခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေအတွက်အခုအကူအညီတွေကိုပေးအပ်သွားမှာဖြစ်တယ်လို့ဒီနေ့ကုလသမဂ္ဂထွေထွေညီလာခံမှာတရားဝင်ထုတ်ပြန်ကြေညာသွားတာဖြစ်ပါတယ်။အခုထောက်ပံ့ငွေဒေါ်လာ32သန်းနီးပါးထပ်မံပေးအပ်လိုက်တာကြောင့်လည်းဒီအမေရိကန်အစိုးရအနေနဲ့ဒီနှစ်2019ခုနှစ်ဘဏ္ဍာနှစ်အတွင်းမြန်မာနိုင်ငံကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီပေးအပ်တာဟာစုစုပေါင်းဒေါ်လာ95သန်းနီးပါးအထိရှိသွားပြီလို့ဆိုပါတယ်။ဒီတော့အတွင်းမှာပဲရန်ကုန်အမေရိကန်တန်ယုံကလည်းရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတဲ့ကိစ္စ၊ကင်တွယ်ဖြစ်ရှင်းနေတာတွေနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပူပွင့်လင်းလင်းပြောဆိုထားတဲ့အပေါ်မှာကြိုဆိုတဲ့အကြောင်းနဲ့ကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့တိုက်တွန်းတဲ့အကြောင်းဒီကနေ့ထုတ်ပြန်ပြောဆိုထားပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့လတဲ့အကြမ်းဖက်မှုတွေတကြောပြန်ပြန်လည်ဖြစ်ပွားခဲ့ပြီးတဲ့နောက်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးလာတဲ့ဒုက္ခသည်၄သိန်းကျော်ရှိနေပြီလို့ကုလသမဂ္ဂကပြောဆိုထားပါတယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကိုအသေးခံရော့ကက်ဒုံးသမားကြီးလို့နာမည်ပေးလိုက်ပြီးတုံ့ပြန်မှုဖိအားတွေဆက်ပေးလိုက်ရင်တော့မြောက်ကိုရီးယားကိုလုံးဝချိန်မုံပြစ်မယ်လို့ချိန်ချလိုက်ပါတယ်သမ္မတထရမ့်အနေနဲ့ကုလသမဂ္ဂထွေထွေညီလာခံမှာပထမဆုံးချိန်မေးခွန်းပြောရမှာမနေ့ကအခုလိုပြင်းပြင်းထန်ထန်ထုတ်ပြောလိုက်တာပါတကယ်တော့သမ္မတထရမ့်အနေနဲ့အခုလိုပြင်းပြင်းထန်ထန်ပြောလိုက်တာကြောင့်ကင်ဂျွန်အန်အစိုးရအနေနဲ့နျူကလ িয়ার တိုက်ခိုက်ခံရမှုကနေကာကွယ်ဖို့လိုတယ်လို့ယူဆထားတာကိုအားကောင်းသွားစေပြီးနိုင်ငံတကာဘက်ကပိတ်ဆို့အရေးယူမှုတွေနဲ့စီးရဲရရေးယူနိုင်မှုတွေကိုပါအားပြော့သွားစေနိုင်တယ်လို့ဒေတာသွင်းသုံးသပ်သူတွေကဝေဖန်လိုက်ပါတယ်။သူကုလသမဂ္ဂမေကွန်းထဲမှာသမ္မတထရမ့်ကဆက်ပြီးကင်ဂျွန်အန်ရဲ့အာဏာရှင်အစိုးရအနေနဲ့နျူကလ িয়ার လက်နက်တွေနဲ့ဝေထိတ်မဆိုင်ဒုံးတွေမယမကလှုပ်ဆောင်နေတာကြောင့်ကမ္ဘာကြီးတစ်ခုလုံးကိုချင်းချောင်းနေတယ်လူသက်ပေါင်းများစွာမထင်မှတ်လောက်အောင်ကိုဆုံးရှုံးမှာစိုးရိမ်နေရပဲ ဒါကြောင့်မလို့အမေရိကန်နဲ့မာမိတ်နိုင်ငံတွေဘက်ကနေတုံ့ပြန်ဖို့ဖိအားပြင်းထန်လာရင်တော့တခြားရွေးစရာလမ်းမရှိပဲမြောက်ကိုရီးယားကိုလုံးဝချေမှုန်းဖြစ်စည်းပြရမှာဖြစ်တယ်လို့ပြင်းပြထန်ထန်ပြောခဲ့ပါတယ်။ဒါပေမဲ့သမ္မတထရမ့်ကမလူအပ်ပဲဆေးရရေးမှုမလုပ်ဖို့မျှော်လင့်ထားတယ်။ကုလသမဂ္ဂဘက်ကနေမြောက်ကိုရီးယားကိုနျူကလ িয়ার ရှော့ချရေးဟာတခုတည်းသောသူ့ရဲ့အနာဂတ်ဖြစ်တယ်လို့ဆွဲဆောင်စည်းရုံးပေးဖို့တောင်းဆိုခဲ့ပါတယ်ခနော
။အမေရိကန်ပြည်ထောင်စုကိုကလေးဘွားကလေးကမိဘတွေနဲ့အတူရောက်လာတဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေပြန်ပို့ခံရမယ့်အရေးကနေအကာအကွယ်ပေးရေးကြောင်းဆိုတဲ့ဒီနယူးယောက်မြို့ကဆန္ဒပြပွဲအတွင်းမှာတော့အာလုတ်တော်အမတ်၃ဦးနဲ့နယူးယောက်မြို့တော်ကောင်စီပြောခွင့်ရသူတို့အင်္ဂါနေ့တုန်းကဖမ်းဆီးခံခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုကိုကလေးဘွားတွေကတရားမဝင်လာရောက်အခြေချနေထိုင်တဲ့သူ၈သိန်းနီးပါးကိုနေရက်ပြန်မပို့ရေးအကာအကွယ်ပေးထားတဲ့ဒါကာဆိုတဲ့အစီအစဉ်ကိုသမ္မတဟောင်းဘရက်အိုဘားမားအစိုးရလက်ထက်မှာစတင်ခဲ့တာပါ။ဒီဒါကာအစီအစဉ်ကိုကာကွယ်ပေးဖို့ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်နဲ့ Republican လွတ်တော်အမတ်တွေကိုတောင်းဆိုဆန္ဒပြခဲ့ကြတာမှာဒီ Democratic အောက်လွတ်တော်အမတ်၃ဦးဖမ်းဆီးခံခဲ့ရတာပါဒီဖမ်းဆီးခံရမှုသတင်းကိုတော့ VOA Turkey ဌာနကမှတ်တမ်းတင်နိုင်ခဲ့ပါတယ်။လမ်းပိတ်ဆို့မှုနဲ့ဒီသူတို့ကိုယာယီထိန်းသိမ်းထားပေမဲ့လည်းနောက်ပိုင်းမှာပြန်လွတ်ပေးခဲ့တာပါ။သမ္မတထရမ့်ရဲ့အမေအရဒါကာအစီအစဉ်နဲ့နေထိုင်နေသူတွေကိုဥပဒေအရစတင်အရေးမယူခင်အချိန်6လပေးထားတဲ့အတွက်၈နှစ်အစောပိုင်းမှာစပြီးတော့သူတို့တွေကိုနေရက်ပြန်ပို့ရေးမပို့ရေးဆိုတာကတော့လွတ်တော်ပေါ်မှာပဲမူတည်နေတာဖြစ်ပါရဲ့ရှင
်။ဩစတြေးလျနိုင်ငံအနေနဲ့ Pacific သမုဒ္ဒရာကကျွန်းတွေပေါ်မှာလက်ရှိထိန်းသိမ်းထားတဲ့ဒုက္ခသည်50ထက်မနည်းကိုအမေရိကန်ပြည်ထောင်စုမှပြန်ပြီးအခြေချနိုင်ရတဲ့မကြာခင်ပို့ပေးတော့မယ်လို့ဩစတြေးလျဝန်ကြီးချုပ်မဲကွန်တမ်ဘူးကပြောလိုက်ပါတယ်။ Papua New Guinea နဲ့ Nauru ကျွန်းတွေမှာအရေးအထွတ်တူထိန်းသိမ်းထားတဲ့ဒုက္ခသည်တွေဟာမကြာခင်သတင်းပတ်တွေအတွင်းအမေရိကန်ပြည်ထောင်စုကိုဆက်လက်ထွက်ခွာကြရမှာဖြစ်တယ်လို့ဝန်ကြီးချုပ်တမ်ဘူးကဒီနေ့ပေါ်တူနေရုပ်မြင်သံကြားတွေ့ဆုံမင်းမြတ်ခင်မှာပြောဆိုသွားခဲ့တာပါဒုက္ခသည်ပေါင်း1250ကိုအမေရိကန်ပြည်ထောင်စုကလက်ခံရေးသမ္မတဟောင်းဘရက်အိုဘားမားအစိုးရတတန်းကုံဆုံးခံဤအချိန်မှာဩစတြေးလျနိုင်ငံနဲ့သဘောတူညီမှုရထားခဲ့တာဖြစ်ပါတယ်အဲ့ဒီသဘောတူညီချက်အရဒုက္ခသည်တွေကိုပထမအထုပ်ဖြစ်ပေးဖို့မှာဖြစ်ပါတယ်အဲ့ဒီသဘောတူညီမှုအတိုင်းဆက်လက်လုပ်ကိုင်သွားတဲ့အတွက်ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကိုလည်းဝန်ကြီးချုပ်တမ်ဘူးကကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ
အာရှဒေသမှာတရုတ်နိုင်ငံရဲ့အင်အားကြီးထွားလာနေတာကိုထိန်းကြီးဖို့ကြိုးစားတဲ့အနေနဲ့ဒေသတွင်းအိန္ဒိယနဲ့ဂျပန်နိုင်ငံတွေဟာနယ်မြေအငင်းပွားမှုတွေရှိနေတဲ့တောင်ပြုတ်ပင်လယ်ပြင်ကိုကင်းလက်တပ်ဖွဲ့တွေဆစ်လွတ်ထားဒါမှမဟုတ်ရင်လည်းတရုတ်နဲ့နယ်မြေအငင်းပွားနေတဲ့ပြိုင်ဘက်နိုင်ငံငယ်တွေကိုလက်နက်ရောင်းချတာတွေလှုပ်လာနိုင်ပွဲရှိတယ်လို့ကျွမ်းကျင်ပညာရှင်တွေကပြောပါတယ်။ဂျပန်နဲ့အိန္ဒိယအဆင့်မြေထိပ်တန်းအရာရှိတွေရဲ့ဆွေးနွေးပွဲတချို့ကိုဒီလတည်းပါပဲလုပ်ခဲ့ကြတာပါ။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့အိန္ဒိယဝန်ကြီးချုပ်နေဝင်ဒရာမိုဒီတို့ဒီလ23ရက်နဲ့24ရက်နေ့တွေမှာတွေ့ဆုံပြီးတော့ရေချောင်းလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေ့မြင်သွားဖို့ဆွေးနွေးခဲ့ကြတဲ့အကြောင်းဂျပန်နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့တုန်းကလည်းဒီကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်နေကြတဲ့အိန္ဒိယနဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတွေဟာအမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တီလာဆန်နဲ့တွေ့ဆုံပြီးတော့လွတ်လပ်စွာရေချောင်းသွားလာရေးနဲ့နိုင်ငံတကာဥပဒေနဲ့အညီလေးစားလိုက်နာဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့အိန္ဒိယနိုင်ငံသားရေးဌာနပြောခွင့်ရကပြောပါရရှင
်ဘုရင့်နေညာပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာပါအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ကြရပါမယ်။နိုင်ငံတကာကဖိအားပေးပြောဆိုသံတွေဆက်လက်ထွက်ပေါ်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကပြဿနာတွေဟာအခြေယူဖြည့်ရှင်းဖို့လိုအပ်တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင့်တိမ့်နဲ့ချီတဲ့အရက်သားတွေထိခိုက်နစ်နာနေရတဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ဝေဖန်မှုတွေကိုလည်း ANI သတင်းဌာနနဲ့တီးတန့်မေးမြန်းခန်းမှာတော်အောင်ဆန်းစုကြည်ကကာကွယ်ပြောဆိုခဲ့ပါရယ်။အပြည့်အစုံကိုမတ်သိန်ကြီးထိုက်ကပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်တွင်မွတ်စလင်တွေများစုနေထိုင်ရာဒေသတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တိမ့်နဲ့ချီဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရပြီးနောက်မှာတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာဖိအားတွေနဲ့မြန်မာအစိုးရရင်ဆိုင်လမ်းရချိန်မှာပဲရခိုင်ပြည်ပခါကိုဖြည့်ရှင်းဖို့အချိန်ယူရမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်တာဖြစ်ပါတယ
်။ It's humanitarian issues which have arisen out of long-term socio-economic problems.Because the problems of the and political, of course.
လူသားချင်းစာနာထောက်ထားရမယ့်ကိစ္စတွေဟာကာလကြာရှည်လူမှုရေးစီးပွားရေးပြဿနာတွေကိုအခြေခံပြီးပေါ်ပေါက်ခဲ့ရတာပါ။နိုင်ငံရေးလည်းပါတာပေါ့လေ။ရခိုင်ပြည်နယ်ကပြဿနာတွေဟာ19ရာစုခေတ်လောက်ကလေးကရှိနေခဲ့တာပါ။မကြာခဏဆိုသလိုမွတ်စလင်နဲ့ရခိုင်လူမှုအတိုင်းဝိုင်းကြပြဿနာတွေလည်းပေါ်ခဲ့ဘူးပါလေ။အင်မတန်ရှုပ်ထွေးလာတဲ့ဒီလိုအခြေအနေကိုကျမတို့အမွေဆက်ခံခဲ့ရတာပါ။ ဒါကိုကျမတို့ရင်ဆိုင်ဖြည့်ရှင်းကြရမှာပါညတွင်ချင်းဖြည့်ရှင်းနိုင်မှာတော့မဟုတ်တာရှင်းပါတယ်အလွယ်တကူအဖြေပေးနိုင်တဲ့ကိစ္စမျိုးလည်းမဟုတ်ပါဘူးနေရာတော်များများမှာတစ်ဖက်နဲ့တစ်ဖက်ရန်လိုနေကြတဲ့လူမှုအတိုင်းဝိုင်းနှစ်ခုကြားယုံကြည်မှုနဲ့တဟဇာတာရှိအောင်တိဆောက်ဖို့ဆိုတာဟာလွယ်လွယ်နဲ့တော့မဖြစ်နိုင်ပါဘူး
ရခိုင်ပြည်နယ်ပြည်ပခကိုဖြည့်ရှင်ရေးမှာဒေသတွင်းလူမှုစည်းပွားဖွံ့ဖြိုးရေးလုပ်ဖို့လည်းအရေးပါတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။ရခိုင်ပြည်နယ်တွင်းကမွတ်စလင်အများစုနေထိုင်ရာဒေသတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေပေါ်ပေါက်ခဲ့ပြီးတလနီးပါးအကြာဒီရင်းနဲ့ပတ်သက်လို့နိုင်ငံတော်အထက်မင်းကပုတ်ကိုဒေါအောင်ဆန်းစုကြည်ကမနေ့အင်္ဂါနေ့မှာနိုင်ငံတကာကိုရည်ရွယ်ပြီးမင်ခွန်းတရက်ပြောခဲ့တာပါ။ဒါပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့ထည့်သွင်းသုံးစွဲခဲ့တာမရှိပါဘူး။
There are those who want to call themselves Rohingya or who want to refer to the Muslims there as Rohingyas and the Rakhines themselves will not use any term except Bengali meaning to say that
တို့ကိုသူတို့ Rohingya လို့ရည်ညွှန်းခေါ်ဆိုကြတဲ့သူတွေအဲ့ဒီဒေသမှာရှိနေတဲ့ Muslim တွေကို Rohingya လို့ခေါ်ကျင်တဲ့သူတွေကလည်းရှိပါတယ်ရခိုင်တွေကတော့ Bengali ဆိုတဲ့အသုံးနှုန်းကလွဲလို့တခြားနာမည်ကိုမခေါ်ကြပါဘူးဒီလူတွေဟာရခိုင်တိုင်းရင်းသားမဟုတ်ဘူးလို့ဆိုလိုတဲ့သဘောပါအခုအခါမှာဒီအသုံးအနှုန်းဟာပြင်းထန်တဲ့စိတ်ခံစားချက်တွေပါဝင်လာနေတာကြောင့်ဒီလိုစိတ်ခံစားချက်တွေပါတဲ့အမည်ကိုသုံးနှုန်းမဲ့အစားမွတ်စလင်လို့သုံးတာကဘယ်သူမှလည်းညှင်းနိုင်တဲ့ကိစ္စမဟုတ်တဲ့အတွက်ပိုကောင်းတယ်လို့ထင်ပါတယ်။ကျမတို့ပြောနေတာကလည်းရခိုင်ပြည်နယ်ထဲမှာရှိနေတဲ့မွတ်စလင်အတိုင်းအဝိုင်းအကြောင်းပြောနေကြတာပဲလေ။ဒီလူအတိုင်းအဝိုင်းအတွက်တခြားအမည်ကိုသုံးကောင်းသုံးနိုင်ပေမဲ့ခံစားချက်တွေကိုမိလောင်ရလေးပင့်ဖြစ်စေမဲ့အသုံးနှုန်းမျိုးကိုသုံးစရာအကြောင်းမရှိဘူးလို့ပဲကျမကတော့မြင်ပါတယ်
။ရခိုင်ပြည်နယ်တွင်းတကြောပြန်ပေါ်ပေါက်လာတဲ့အကြမ်းဖက်မှုတွေဟာ ARSA အစွန်းရောက်အကြမ်းဖက်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့မြန်မာအစိုးရကပြောဆိုထားတာပါ။ဒေတာတွင်းအကြမ်းဖက်လုပ်ရက်တွေကိုတံပြန်ကင်တွယ်တဲ့နေရာဟာလည်းအင်မတန်သတိထားကင်တွယ်ရတာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်
။ Whatever we do,we must try to avoid all collateral damage and any action that would hurt innocent civilians
ဘာပဲလုပ်လို့မဆိုင်သူတွေမထိခိုက်အောင်ရှောင်ရှားဖို့ကြိုးစားကြရမှာပါအယက်သားတွေကိုမထိခိုက်စေမဲ့လုပ်ရမျိုးတွေလည်းဖြစ်ရပါလိမ့်မယ်အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးကိစ္စဆိုတာအင်မတန်ခက်ခဲပါတယ်အကြမ်းဖက်ဝါဒဆိုတာကတဘာဝအဖြစ်ကိုကအဖွဲ့ဝင်တချို့ဟာတာမန်လူလူကြမှာရောနှောနေတတ်လေရှိပါတယ်။ဒါကိုခွဲခြားဖို့အင်မတန်အရေးကြီးပါတယ်။အပြစ်မရှိတဲ့လူတွေကိုကျမတို့မထိခိုက်စေချင်ပါဘူး။တစ်ချိန်တည်းမှာပဲအကြမ်းဖက်ဝါဒီတွေရဲ့လှုပ်ရှားမှုတွေကိုလည်းဟန့်တားနိုင်အောင်လုပ်ရပါလိမ့်မယ်
။လူပေါင်းများစွာအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အပေါ်ကမ္ဘာငြိမ်းချမ်းရေးဆုရှင်တဦးအနေနဲ့ထုတ်ဖော်မပြောတဲ့အပေါ်ဝေဖန်ခံရမှုကိုတုံ့ပြန်လာမှလည်းရခိုင်ပြည်နယ်တွင်ငြိမ်းချမ်းရေးနဲ့သဟဇာတဖြည့်ရေးကိုလိုလားတဲ့အကြောင်းအစိုးရတရက်အနေနဲ့တာဝန်ရှိတာနဲ့အတူမျက်မျှတတတမာတမတ်ရှိရှိရည်တည်ကြောင်းနဲ့လူမှုအတိုင်းအဝိုင်းတစ်ခုခုကိုပြစ်တင်ပြောဆိုရမျိုးကိုရှောင်ရှားတယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါတယ်။ရခိုင်ပြည်နယ်တွင်ပြည်ပခတွေနဲ့ပတ်သက်ပြီးမနေ့အင်္ဂါနေ့ဒေါအောင်ဆန်းစုကြည်ပြောဆိုခဲ့တဲ့မိန့်ခွန်းကိုမှတ်သားထားပါကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုခဲ့သလိုထွက်ပြေးသူတွေကိုစီးစစ်လက်ခံမယ်ဆိုတဲ့အပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးကလည်းချီးကျူးပြောဆိုခဲ့ပါတယ်ရှင်
။မတင်ခိထိုက်ပြောပြသွားတာပါရှင်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ရရခိုင်ပြည်နယ်တဲကဘူးသီးတောင်နဲ့မောင်တော်မြို့နယ်တွေမှာတော့နယ်မြေအေဂျင့်တည်ငြိမ်စာပြုလာပြီးဆိုပေမဲ့စတင်ချောင်းတွေပြန်ဖွင့်ဖို့ခက်ခဲနေသေးတဲ့အကြောင်းပညာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဒါပြင်နယ်ကျေးရွာတွေဘက်မှာလည်းလုံခြုံရေးအခြေအနေကြောင့်စတင်ချာရေးအခက်တွေနေကြောင်းဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောကြပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအင်ကပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မောင်သောနယ်ဘူးရီတောင်မြို့နယ်တွင်စာသင်ကျောင်းဖွင့်လှစ်နိုင်ရေးအတွက်ပြည်နယ်ပညာရေးမှူးရုံးကနေပညာရေးဝန်ထမ်းတွေကိုစင့်ခေါ်ထားပေမဲ့ဒီကနေ့အထိတော့ကျောင်းတွေဖွင့်လှစ်နိုင်ခြင်းမရှိသေးပါဘူး။ဒီကနေ့မှမောင်သောမြို့နယ်ထဲကကျောင်းရှိကျောင်းဖွင့်လှစ်ဖို့ရထားပေမဲ့ကျောင်းသွင်းမှနေထိုင်တဲ့စစ်ဆောင်ဒုက္ခသည်တွေကိုနေရာရွှေ့ပြောင်းနေရလို့မဖွင့်နိုင်သေးဘူးလို့မောင်သောမြို့နယ်ပညာရေးမှူးဦးခင်အောင်ကပြောပါရစေ။ဒီ
နေ့တော့ကျောင်းရှိကျောင်းဖွင့်လှစ်ပြီးတဲ့ဒါမဲ့ဒီနေ့တော့မိုးရွံနေလို့တိကျောင်းမှာထားတဲ့ရွှေ့ပြောင်းတဲ့လူတွေကိုတကယ်လည်းကြောက်နေတယ်။ဒီနေ့လည်းကြောက်နေတယ်။အေးကြောက်လို့ပြီးရင်တော့ဆိုတော့စားမှာဖြစ်တယ်
။ဒေသတည်ငြိမ်စပြုလာလို့စာရင်းကျောင်းမှာပညာသင်ကြားသွားဖို့မောင်သောနယ်ဗုဒ္ဓတော်မြို့နယ်အတွင်းသာဝန်ထမ်းဆောင်နေတဲ့ဆရာရှာမတွေကိုစက်တင်ဘာလ19ရက်နေ့နောက်ဆုံးထားပြီးပြန်လာကြဖို့ပြည်နယ်ပညာရေးမှူးရုံးကနေညွှန်ကြားစာထုတ်ပြန်ခဲ့ပါတယ်။လက်ရှိမှာဆရာဆရာမတွေတဖွဲ့ဖွဲ့ရောက်လာပေမဲ့နယ်စာသင်ကျောင်းတွေမှာကျောင်းဖွင့်လှစ်ဖို့မဖြစ်နိုင်သေးဘူးလို့မောင်သောဒေတာခန့်ကျောင်းဆရာဦးဝင်းလှိုင်ကပြောပါရစေ
။စ
အခုကတော့ကျွန်တော်တို့မောင်းလို့ရှင်နေကတော့လာကြတယ်ဆိုတော့ဒါနဲ့မျိုးပေါ်ပဲသူတို့ခေါ်တာကလည်းမျိုးကိုဆင်းဖို့ဆိုတာအတိအကျပြောတာမဟုတ်ဘူးဒါလည်းကိုဆင်းဖို့ကကျွန်တော်တို့ငားအဆင်မပြေဘူးဒီလိုရှင်တော့လေကကျွန်တော်တိုင်းရပါတော့လည်းဘုန်းဆက်ကြည့်စီလေးချိတဲ့ရွာတွေကမြေတော့ပြီဟိုမြေမမှာတော့စာမလို့ရှင်းနေမခြင်းဘူ
းဘူဒီတောင်မြို့မှာလည်းလောလောဆယ်ဆယ်ဆက်တန်းကြောင်တစ်ခုဖွေဖို့စီစဉ်နေဆဲဖြစ်ပြီးလုံချုံရေးချီနေကိုစောက်ကြည့်နေဆဲလို့ဘူဒီတောင်မြို့ခံပြည်နယ်လှုပ်တော်ကုဆယ်လဲဦးထွန်းအောင်သိန်းကပြောပါတယ်
ဘူဒီတောင်မြို့ပေါ်မှာအာတခါနေတခုကိုကျွန်တော်တို့ဖွင့်ပေါ်ဆိုပြီးတော့အဲ့လိုတော့လိခပါတယ်မဖွင့်နိုင်သေးတဲ့ဆိုတာကတော့အကျဉ်းဆက်မှုကဘယ်ရှိထားပုံလဲဆိုတာကိုကျွန်တော်တို့စောင့်ကြည့်နေရတဲ့အခြေအနေတွေရှိပါတယ်ခင်ဗျာ
နယ်ဘက်ကျေးရွာမှာရှိတဲ့မူဆလင်နယ်ဘွားတွေရှိတဲ့ကျေးရွာတွေမှာလုံခြုံရေးချင်တွေရစာတင်ကြဖို့ခက်သွေ့နေတယ်လို့ဦးသွောင်သိန်းကဆက်ပြောပါတယ်
။ပြန်ထွက်တဲ့နေရာမှာတုံသားလေးတွေရဲ့ဒီတုံသားတဲ့တုံသားဖက်တွေပါလာတယ်ဆိုတော့အပြင်ဖက်သမားဖြစ်နေတယ်ဆိုတော့စာတင်ပေးရမယ့်ဆရာမတွေနေနေလေအလွန်များမှစုနေရတဲ့အခြေအနေရှိပါတယ်ခင်ဗျာ။
ဩဂုတ်လ25ရက်နေ့မောင်သောမြို့နယ်တခြားရှိနေကြားဆောက်စခန်းတွေစိုက်ခိုက်ခံရပြီးနောက်မှာမောင်သောမြို့နယ်ဗူရီတောင်မြို့နယ်နဲ့ရသိတောင်မြို့နယ်နောက်ဘက်ချမ်းရှိစာတင်ကျောင်းပေါင်း400ကျော်ပိတ်ပင်ထားခဲ့ရပါတယ်။ဒီလိုရက်ကြာရှည်စာတင်ကျောင်းပိတ်ပင်ထားရတဲ့အတွက်ကျောင်းသားတွေရဲ့ပညာသင်ကြားရေးမှာထိခိုက်နေတယ်လို့လည်းသူကဆိုပါတယ်။လောလောဆယ်ဆယ်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအခြေအနေတည်ငြိမ်လာပြီးဖြစ်တာကြောင့်ဒေသခံတိုင်းရင်းသားတွေနေရပြန်လည်ပြီးဖြစ်ကြောင်းရခိုင်ပြည်နယ်အစိုးရဖွဲ့ကပြောပါတယ်။ဩဂုတ်လ25ရက်နေ့ကစူပူအကြမ်းဖက်မှုဖြစ်ပွားပြီးဒေသခံတိုင်းရင်းသားနဲ့ဟိန္ဒူပါရာဝင်2600လောက်ဟာမောင်သောဗုဒ္ဓတော်မြို့ကနေစစ်သွေးနဲ့တခြားမြို့တွေစီကိုသိမ်းချောင်ခဲ့ကြတာလည်းရှိနေပါတယ်ခင်ဗျာ။
နိုင်ကုန်းရင်ပြောပြသွားတာပါရှင်။ရခိုင်ပြည်နယ်စစ်တွေအန်ကာလမာကြီးဘော်မှာအင်္ဂါနေ့ညနေပိုင်းကဘုံသုံးလုံးဇက်တိုက်ပောက်ကွဲခဲ့ပြီးမော်တော်ယာဉ်နှစ်စီးထိခိုက်သွားခဲ့ပါတယ်။စစ်ရင်တန်းနဲ့ရက်ဖက်ခီးသတင်းကားချင်းရှောင်တဲ့အချိန်မှာဘုံပေါက်ကွဲခဲ့တာကြောင့်စစ်ရင်တန်းကိုရည်ရွယ်တိုက်ခိုက်တာဖြစ်နိုင်တဲ့အကြောင်းလည်းသုံးသပ်ကြပါတယ်။ပေါက်ကွဲမှုကြောင့်လူအသေးပျောက်မရှိခဲ့ပဲရင်နောက်လိုက်တယောက်သာဒဏ်ရာနဲ့ငယ်ရခဲ့တဲ့အကြောင်းနဲ့ကားနှစ်စီးမှာတော့ထိခိုက်ပျက်စီးမှုရှိခဲ့တယ်ဆိုတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီဘုံသုံးလုံးပေါက်ကွဲခဲ့တာဟာစစ်တွေအန်ကာလာမမြောက်ဦးနဲ့မင်းပြားမြို့နယ်အကြားမှာမန္တလေးမြို့ကတဘာဝဘေးတုံ့ပြန်ဆောင်ရွက်ရေးပရိတ်တအဖွဲ့ကငားရမ်းလာတဲ့ကစ်ပါနရီခီးသည်တင်ရင်နဲ့စစ်ရင်တန်းရှောင်းတိန်ချိန်မှာဖြစ်ပွားခဲ့တာပါဖြစ်ပွားပုံကိုကစ်ပါနရီခီးသည်တင်ရင်နဲ့လိုက်ပါလာတဲ့တဘာဝဘေးတုံ့ပြန်ဆောင်ရွက်ရေးအဖွဲ့ခေါင်းဆောင်ဗိုလ်ကြီးအေးလွင်အငိမ့်စားကအခုလိုပြောပါတယ
်19ရက်နေ့က 6:50 အချိန်မှာကိုမင်းပြားမြို့နယ်သင်္ကန်းသာရွက်မြောက်ခွက်မိုင်နံပါတ် 96 မိုင်3ခါလုံးမပေါ်ဘူးကွာအဲစစ်ရင်တန်း3စီးကအန်းနေပြီးတော့ဒီဘက်ကိုစစ်တွေဘက်ကိုလာတယ်ကျွန်တော်တို့ဒီပရိတ်တာဖွဲ့တွေကစစ်တွေကနေပြီးတော့အန်းဘက်ကိုလာတယ်ဗျအဲ96မိုင်3ခါလုံးရတော့လမ်းကျင်းတဲ့အတွက်ကားပေးချပြီးတော့ရပ်ပြီးတော့စစ်ကားနဲ့ရှောင်းရှေ့ကစစ်ကားနှစ်စီးလွတ်သွားတဲ့အချိန်မှာ6ဘင်းကယ်ဆယ်ပစ္စည်းတင်လာတဲ့ကားဗျအဲ့ဒီကားနဲ့ကျွန်တော်တို့ကားနဲ့ကောင်းရင်ဆိုင်ကတ်ခံပြီးအချိန်မှာလမ်းရှိဘေးကမြောက်ဖက်လုံးဝဆက်ပြီးတော့ကွဲတယ်15စက္ကန့်လောက်အကြာမှာလမ်းရှိဘေးကပဲတောင်ဘက်လုံးထက်ကွဲတယ်အောက်30စက္ကန့်လောက်မှာပဲနောက်ပဲပြရရင်ရောမိုင်းတလုံးထက်ကွဲတယ
်ဒီမိုင်းပေါက်ကွဲတာဟာစီရင်တန်းကိုတိုက်ခိုက်ဖို့ရည်ရွယ်တာဖြစ်နိုင်ကြောင်းလဲဗိုလ်ကြီးအေးလွင်အငိမ့်စားကသုံးသပ်ပါတယ
်ဒီမိုင်းနေရာတော့ဟိုရမှုကွန်ထရိုးမိုင်းပေါ့အစ်မြင့်ရမှုကွန်ထရိုးမိုင်းနေပေါ့သူရဲ့ရည်ရွယ်ချက်ကစီရင်တန်းကိုလုတ်ဖို့တဲ့အသေးချာစနစ်ကျစီမံပြီးတော့ဒီအစ်မြင့်ဟိုကွန်ထရိုးမိုင်းနဲ့သုံးတာကဒါပေမဲ့ဟိုမိုင်းခွဲတဲ့လူကမကြွန့်ကျင်လို့အနည်းအမြန်ကိုကားအလင်းတွေမတော်တက်လို့စစ်ကပုတ်ခါတီကလေးလွတ်သွားတာဟိုစေကားလို့လဲဆိုတော့လေဟိုအဝေးဟိုမဟုတ်ဘူးဟိုဒီကိုင်90လောက်လေးနေကက်လို့လေးလွတ်သွားတာ
ပေါက်ကွဲမှုဖြစ်စင်မှာကစ်ပါနဒီခီးသက်တင်ကားရဲ့ရင်နောက်လိုက်မှာဒဏ်ရာအနည်းချင်းရခဲ့ပြီးကျန်သူတွေကတော့အထူးကြိုက်မရှိကြောင်းနဲ့ကစ်ပါနဒီခီးသက်တင်ကားရဲ့ဘယ်ညာမှန်ပရင်း6ချက်နောက်မှန်နဲ့အချက်ပြမီးလုံးတွေကွဲသွားခဲ့တယ်လို့6ဘင်းကားလေကမ်းမှလည်းကွဲသွားကြောင်းပြောပါတယ်အခင်းဖြစ်တဲ့နေရာဟာမြောက်ဦးနဲ့မင်းပြားကြားမြောင်းပွေအလွန်စัจကြနဲ့တန်းစိတ်ကောမွတ်စလင်ကျေးရွာနှစ်ခုကြားမှာဖြစ်ပွားတာလို့လဲဒေသခံတချို့ကပြောဆိုပါတယ
်ဖြစ်တာတော့ဒီမြောင်းပွေကအလွန်ဟောစัจကြနဲ့တန်းစိတ်ရွာကလောရွာအကြောင်းမှာဖြစ်တာကိုပြောအဲ့ဒီငါမှာကားလေးအချောင်းဒစင်းနဲ့ဒီရှောင်းဖို့လုံးနေတဲ့အချိန်လေးမှာဘုံကသုံးလုံးထားပေါက်တာလို့ပြောတယ်လန်တွေပညာနှစ်ဖက်သလုံးကပေါက်တာပ
ါမင်းပြားမျိုးမြို့မရဲစခန်းကစခန်းမှုဒူရဲမှုတိမ့်ထိုက်ကဒီပောက်ကွဲမှုနဲ့ပတ်သက်ပြီးအမှုဖွင့်စုံစမ်းနေစေဖြစ်ကြောင်းပြောပါတယ
်ပောက်ကွဲမှုပေါ့မင်းပြားမြို့မရဲစခန်းပါတစ်ခွန်လေးမြင်းဆောင်2010 1908ခုနှစ်ပောက်ကွဲစီရတော့ဝိတုပစ္စည်းများအဝေးပုံမှန်3ရဖွင့်နေပြီးတော့စုံစမ်းစစ်ဆေးနေပါတယ
်အခင်းဖြစ်ပွားတာနဲ့ပတ်သက်ပြီးအခုလိုဆက်ပြောပါတယ်
ဒါကရှေ့ရသွားတယ်နောက်ကရက်ကားလိုက်တယ်အဲ့ဒါမျိုးပါဟိုရှေ့နှောက်ဆင်းပေါ့ဗျာအဲ့လိုပဲပြောရမှာမတော့
ပေါကွဲမှုဖြစ်ပွားတဲ့ဒေသအတွင်းမှာအရင်ကအခုလိုပေါကွဲတာမျိုးဖြစ်ပွားတာရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်။
လက်တလောအခြေအနေမှာတော့ရခိုင်ပြည်နယ်အတွင်းမှာAISA ခေါ်အကြမ်းဖက်အဖွဲ့ကရခိုင်ပြည်နယ်ဗိုလ်စုတော်မောင်းတော်ဒေသဘက်တွင်မှာလှုပ်ရှားတိုက်ခိုက်တာတွေရှိတယ်လို့AA ခေါ်ရခိုင်လက်နက်ကိုင်အဖွဲ့ကလည်းချင်းပြည်နယ်ပလက်ဝါနဲ့ကြောက်တော်မြို့နယ်အတွင်းမှာလှုပ်ရှားတာတွေရှိနေပါတယ်။ကုမိုးစော်ပြောပြသွားတာပါရှင်။အခုဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့မြန်မာပြည်ဘက်ကထွက်ပြေး တဲ့မြန်မာဘက်ကခိုလုံလာသူတွေကြားကြမ်းမာရေးပြဿနာတွေကြီးထွားလာနိုင်တဲ့အကြောင်းကုလသမဂ္ဂကသတိပေးနေပါတယ်။မြန်မာနိုင်ငံဘက်ကထွက်ပြေးလာသူတွေဟာလက်ရှိခိုလုံနေရာ Causes Bazaar ကစုပေါင်းအင်အားတွေအများသုံးရင်းလုံအင်တာတွေကိုလည်းအမြန်ဆုံးအကောင့်ထဲပေါ်နေကြပါတယ်။မြန်မာနိုင်ငံဘက်ကထွက်ပြေးကြသူတွေဘင်္ဂလားဒေ့ရှ်ဘက်မှတွေ့ကြုံနေရတဲ့အခက်အခဲတွေကိုမတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှမိုးဆက်တိုက်ရွာနေတာနဲ့အတူမြန်မာဘက်ကထွက်ပြေးကြသူတွေအဖြစ်ဆောက်ထားတဲ့တဲတွေမှာလူတွေစုပြုံနေနေကြရပါတယ်။နိုင်ငံတကာရွှေပြောင်းအခြေချမှုဆိုင်ရာ IOM ဖွင့်လှစ်ထားတဲ့စည်းကမ်းမှာတော့နေမကောင်းလို့လာပြကြသူတွေတဲဝမ်းရောဂါဖြစ်နေသူတွေပါဝင်နေပြီးအရေးအတွက်တိုးလာနိုင်တယ်လို့ဆရာဝန်အဘူရှာရက်မိုဟာမက်နူရူဒင်ကအခုလိုပြောပါတယ
် and they are basically suffering from acute respiratory infection helminthiasis
အချမ်းမင်းကတော့အသက်ရှူလမ်းကြောင်းဆိုင်ရာကူးစက်ရောဂါတွေဖျားရာနာရာတွေများပါတယ်ဒါပေမဲ့ဝမ်းပြတ်ဝမ်းလျှောဖြစ်သူတွေလည်းပါနေပြီးအခုအချိန်မှာတိတ်မများသေးပေမဲ့ပိုးပြီးတော့များလာနိုင်ပါတယ်
မြန်မာဘက်ကထွက်ပြေးလာသူတွေအတွက်စခန်းတွေအိမ်သားတွေတိစောက်ပေးဖို့ဘင်္ဂလားဒေ့ရှ်စစ်တပ်ကလည်းဒီကနေ့ဗုဒ္ဓဟူးနေ့မှာညွှန်ကြားထားတဲ့အကြောင်းအနာယအဝါမီလိဂ်ပါတီရဲ့ဒုတိယအကြီးအကဲလည်းဖြစ်အစိုးရအဖွဲ့ဝင်ဝန်ကြီးတူလည်းဖြစ်တဲ့ OBDU ရဲ့ဂွေတာကပြောပါတယ်လောလောဆယ်မှာတော့ရင်းလုံးအိမ်သားတွေနဲ့ရေရင်းတွေစတင်ဆောက်လုပ်နေပြီးကနဦးအိမ်သားအလုံးတစ်ထောင်ဆောက်လုပ်ဖို့စီစဉ်ထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်ပြည်သူ့ကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတူဖြစ်တဲ့รูดินကအခုလိုပြောပါတယ
်အမလကနေ exercise selection ကိုကြည့်အ exercise selection ကိုပါ
တယ်လောလောဆယ်မှာအင်းသားတွေနဲ့ရေရင်2 4ဆောက်လို့ဖို့နေရာတရားရွေးချယ်သတ်မှတ်ထားပါတယ်နောက်ထပ်လိုအပ်ရင်လည်းထပ်ပြီးတော့ဆောက်လို့သွားမှာပါ
ထွက်ပြေးလာသူတွေထဲမှာကလေးငယ်2သိန်းခွဲနီးပါးရှိတယ်လို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကပြောဆိုပြီးဒီကလေးငယ်တွေအာဟာရမပြည့်ဝမှုအပါအဝင်ကျန်းမာရေးဆိုင်ရာပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့လည်းသတိပေးပြောဆိုပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံတာဝန်ရှိသူတူဖြစ်တဲ့ဒူနီယာအစ္စလမ်ခန်းကတော့ကလေးတွေကျုံ့တွေ့နေရတဲ့အခြေအနေကိုအခုလိုပြောပါတယ
် Many had fallen ill particularly small children there is urgent need for more latrines
ဌာနနေတဲ့သူအများစုကကလေးတွေပါလူတွေကြက်ညက်နေတာမလို့ဒီကုသရောဂါတွေဖြစ်လာမဲ့အနေအကိုရှော့ချဖို့ဆိုရင်အင်တာတွေအရေးပေါ်လိုအပ်ပါတယ်ထပ်ပြေးလာတဲ့သူအများစုကလည်း10ရက်လောက်တောင်မှခြေချင်းလျှောက်လာရတာမလို့အစာရေစာပြက်လက်တာစားလောင်တာတွေနဲ့ပတ်သက်ပြီးတော့ပြောကြပါတယ်
။ရခိုင်ပြည်ပခကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူ4သိန်း2000ကျော်ရှိသွားပြီးနေ့စဉ်လူ2000လောက်ရောက်လာနေတယ်လို့လည်းအရေးပေါ်စီမံခန့်ခွဲရေးဌာနအကြီးအကဲရဲ့ပြောဆိုချက်ကိုကိုးကားပြီးနိုင်ငံတကာရွှေပြောင်းအခြေချမှုဆိုင်ရာအဖွဲ့ IOM ကပြောဆိုထားပါတယ်။မြန်မာအစိုးရဘက်ကတော့ဒီအရေးအတွက်ကိုအတည်ပြုမထားပါဘူးရှင်။
မတင်ကြီးထိုက်ပြပြသွားတာပါရှင်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ချက်ပေးစာတွေပြပို့လို့ရတယ်နားဆင်လို့ရတဲ့တေးသချင်းတွေတောင်းယူလို့ကြတယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ barmis@voanews.com ကိုလည်းစာရေးသားပြပို့နိုင်ကြပါတယ် VOA ရဲ့တယ်လီဖုန်းနံပါတ်ကတော့12923822555လေးဖြစ်ပြီး fax နံပါတ်ကတော့12923822ငါငါနှစ်ဖြစ်ပါလေရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ20ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာကွန်ဆာချင်းဟာဂရင်းကင်ဆာဖြစ်နိုင်ကြောင်းလူထုကြမ်းမာရေးအစီအစဉ်နဲ့မြမအရေးသုံးသပ်ချက်မှာတော့
It's damaging for several reasons. It's damaging to the international reputation. You know, she doesn't have enough power.
ရခိုင်မြောက်ပိုင်းပြဿနာကဒီမိုကရေစီပေါ်ဆောင်ရေးကိုဘလောက်ထိခိုက်စေနိုင်တယ်လဲဆိုတာပမောက်ခဒေးဗစ်စတိုင်ဘတ်ကိုဥကြော်စံတာဆက်သွယ်မေးမြန်းထားတာနားဆင်ရဖို့ရှိပြီးဗုဒ္ဓဦးနေတိုင်းနားဆင်ရတဲ့အားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့စစ်ဖက်ဆိုင်ရာအရာရှိတွေကကချင်လူငယ်3ဦးကိုတတ်ခဲ့ကြောင်းဝန်ခံလိုက်ပြီးဆိုတဲ့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်ရှင်။ကချင်ပြည်နယ်မန်စီမြို့နယ်မိုက်ခေါင်ရွာကအာစီဒုက္ခသည်စခန်းကလူငယ်3ဦးကိုတတ်မှုနဲ့ခုံရုံးတင်စစ်ဆေးရမှာအရာရှိစစ်သည်6ဦးကပြစ်မှုကျူးလွန်ကြောင်းဝန်ခံလိုက်ပါတယ်။စစ်ခုံရုံးရဲ့စစ်ဆေးချက်ကိုအထက်တရားရုံးစီတင်ပြသွားမှာဖြစ်ပြီးစီရင်ချက်ချမှတ်ရက်ကိုတော့မသိရသေးတဲ့အကြောင်းတရားရုံးကြားနာမှုကိုတက်ရောက်သူတွေကပြောကြပါတယ်။အခြေအနေသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်။
မိုင်းခေါင်ဒုက္ခသည်စခန်းယူအားသား၃ဦးအသက်ခံရမှုနဲ့ပတ်သက်ပြီးစွဲချက်တင်ခံထားရတဲ့တမတော်ရာရှိတွေကိုမနေ့ကခုံရုံးတင်စစ်ဆေးခဲ့ရမှာပြည်မှုကျွလွန်ကြောင်းဝန်ခံခဲ့တယ်လို့တရားရုံးကြားနာမှုမှာသက်ရောက်ခဲ့တဲ့မိုင်းခေါင်ကြီးရွာ KBC တင်းတော်တာဝန်ခံဥတမော်နော်မိုင်ကခုလူပြောပါတယ်
မနေ့ကစစ်စစ်ချက်မှာတော့ကျွန်တော်တို့ကင်တာဝန်ခံရဲ့ဝါရှင်ရဲ့အမျိုးသမီးရဲ့ပြီးတော့အရေးရဲ့ပြီးတော့ဝါဒင်းဘုံဘုံပြောက်ရဲ့ကိုလည်းစစ်စစ်အမြဲများနေနေရှိတာစစ်ကုံရုံးရတဲ့ဒုသတ်မှုကိုအပယ်မှုနဲ့လိန်လိန်မှုကိုအပယ်မှုတဲ့ဟိုသူကတရားဆွဲဆိုစားတယ်လေအဲ့ဒါကိုတရင်မောကသူပုတ်ဖို့ဆိုတော့ပြန်ငင်းတဲ့အချိန်မှာငင်းဆုံးရတဲ့တကြောခုကတရင်မောကဝန်ခံလိုက်တယ်
ပြီးကြတဲ့မေလ25ရက်နေ့ကခမရ39ရှစ်တန်းစစ်ကြောင်းကနေမိုင်းခေါင်ဒုက္ခတဲ့စခန်းနေကုမရံပရန်ဆိုင်ကိုအင်ခွန်ကန်အောင်နဲ့ကုလပြနော်ခွန်တို့ကိုဖမ်းဆီးသွားပြီးမေလ26ရက်နေ့မှာတပ်ခံခဲ့ရတာပါအသက်ခံရပြီးနောက်ပိုင်းကာယကံရှင်မိသားစုတွေကနေမန်စီမြို့ရဲစခန်းမှာအမှုတိုင်တရားစွဲဆိုခဲ့တာပါမိုင်းခေါင်ဒုက္ခတဲ့စခန်းယူဟာသား3ဦးကိုတပ်ဖြတ်ခဲ့မှုနဲ့ပတ်သက်ပြီးကျူးလွန်ခဲ့တဲ့အရာရှိစစ်သည်6ဦးကိုပြီးကြတဲ့တောက်ကြနေ့ကခမရ39စခန်းမှာတမတော်စစ်ခုံရုံးကလည်းစစ်ဆေးခဲ့ရမှာတော့အရာရှိစစ်သည်၅ဦးတို့ကလည်းကျူးလွန်ခဲ့ကြောင်းဝန်ခံခဲ့ပေမဲ့တိုင်ရင်မှုကလည်းညှင်းပယ်ခဲ့လို့မနေ့ကပြန်လည်စစ်ဆေးချက်အရကျူးလွန်ခဲ့ကြောင်းဝန်ခံဆွတ်ဆူခဲ့တာပါ
တို့တဲ့ကတို့တို့ကပြန်စုစည်းပြီးမှအဲ့ဟာကိုတို့တို့တရားရုံးမှာညှိနှိုင်းပြီးမှဗျာအကြောင်းကြားပေးမယ်လို့ပဲပြောထားပါတယ်တကယ်ချင်းမှာချမယ်ဆိုတော့အတိအကျမပြောသေးပါဘူ
းအခုလိုတတ်မတော်စစ်ခုံရုံးတရားသူကြီးအဖွဲ့ကလည်းစီရင်ချက်ချက်ချင်းမချမှတ်တဲ့အပေါ်မှာဥပဒေပညာရှင်တွေနဲ့စုဖွဲ့ထားတဲ့သမာဓိဖောင်ဒေးရှင်းရှေ့နေများကွန်ရက်ဖွဲ့တာဝန်ခံရှေ့နေဦးငိုင်ဆက်ကအခုလိုပြောပါတယ
်စစ်ခုံရုံးကစီရင်ချက်ချရတဲ့နဲ့ပတ်သက်လို့အတည်ပြုနိုင်ဖို့အတွက်အချက်ကိုပြန်တင်ပြရတာရှိတယ်လေအရက်ချက်ရုံးမှာဆိုရင်တည်တံ့ချတယ်ဆိုပါဆိုလူတယောက်ကိုပေါ့နော်အဲ့ဒါကိုဟိုရုံးချုပ်ကလည်းခုနှစ်အတွင်းပြန်အတည်ပြုပေးရတယ်အဲ့ဒါမျိုးရှိတယ်လို့ဒီစစ်ခုံရုံးမှာတော့သူ့ရဲ့ခုံရုံးအဖွဲ့အနေနဲ့စီရင်ချက်ချလို့ရတယ်ဒါပေမဲ့စီရင်ချက်မချခင်မှာအချက်ကိုတင်ပြရတာမျိုးရှိတယ်လို့ချပြီးမှလည်းဆက်လက်အတည်ပြုနိုင်ဖို့တင်ပြရတာလည်းရှိပါတယ်
တမတော်သားတွေကလည်းအရသားတွေပေါ်မှာကျူးလွန်တဲ့ပြစ်မှုတွေကိုတမတော်စစ်ခုံရုံးကနေတာစစ်ဆေးပြီးအမှုစီရင်ချက်ချရမှာဖြစ်ပါတယ်။အရဖက်ခုံရုံးနဲ့စစ်ဘက်ခုံရုံးကွာချက်ကိုတော့ရှေ့နေဦးငိုင်ဆက်ကအခုလိုဆက်ပြောပါတယ်
။စစ်တပ်စစ်တာနဲ့ဒီဘက်တရားရုံးကစစ်တာကဘာကွာတလဲဆိုတာကြတော့အရဖက်တရားရုံးကြတော့ရှေ့နေငားမယ်။ Open Cook ဖြစ်နေတဲ့ကြတော့အကုန်တိနေရတာပေါ့။ဘာမိတ်ချတလဲပေါ့နော်။စစ်တပ်တရားရုံးကြတော့ဘလို့ချတလဲဆိုတဲ့အမိန့်တောင်မှတခါတလေကြရင်လူထုကမသိရဘူးပေါ့ဝန်းကျင်က။
တိုင်းဒါလက်နက်ကိုင်ဖွဲ့တွေနဲ့စစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာတမတော်ကနေစစ်စင်ရေးလှုပ်ဆောင်ရင်ဒေသခံပြည်သူတွေပေါ်မှာလူခုရေးချိုးဖောက်မှုကျူးလွန်တဲ့ဖြစ်စဉ်တွေလည်းရှိနေပါတယ်။ပြီးကြတဲ့2016ခုနှစ်ဇွန်လအတွင်းမှာရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်မိုင်းရော်ဒေသကရွာသား9ဦးကိုတမတော်ကနေပြစ်ခတ်တပ်ဖြတ်ခဲ့တဲ့ဖြစ်စဉ်တွေရွာသားတွေရဲ့တိုင်တန်းချက်ရတမတော်စစ်ခုံရုံးကနေစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးပြစ်မှုကျူးလွန်သူအရာရှိစစ်သည်9ဦးကိုအလုတ်ကျွမ်းနဲ့ထောင်လန်ငါးနဲ့ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ပြီးကြတဲ့2016ခုနှစ်မတ်လမှာလည်းမုံပြင်းနယ်ရေးမြို့နယ်ခေါ်ဆာမြို့နယ်ခွဲမကြီးချောင်းဝချေးရွာသားနှူးကိုမြန်မာတပ်မတော်ခတ်လိုက်ရ283ရအရာရှိသူကနေပြစ်ဒဏ်မှုဖြစ်ပွားခဲ့ပြီးအမှုဖွင့်စားဆဲခြင်းတွေမှာရှိနေပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားစစ်ရေးသိမ်းမှတ်မှုတွေရှိနေသေးတယ်လို့စစ်ရေးပဋိပက္ခတွင်လူကူရေးချိုးဖောက်မှုခံရဆဲဖြစ်စဉ်တွေလည်းရှိနေဆဲဖြစ်ပါတယ်ခင်ဗျာ။
ါရှင်များရှင်မြန်မာနိုင်ငံမှာမတူညီတဲ့လူမှုအတိုင်းအဝိုင်းတွေကြောင့်တိမခံနိုင်မှုတွေရန်လုံမုန်းတီးမှုတွေကြောင့်ပြဿနာတွေမကြခဏကြုံနေရပါတယ်မတူကွဲပြားမှုတွေကိုတိမခံနိုင်ရတာဟာဘာကြောင့်များပါလဲလူမှုအတိုင်းအဝိုင်းကြောင့်မတူကွဲပြားမှုတွေရှိနေပေမဲ့ငြင်းငြင်းကြံ့ကြံ့အတူရှင်တွဲနေနိုင်အောင်လို့ဘယ်လိုလုပ်နိုင်မလဲဆိုတာကို VOA ရဲ့စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာရှင်းနေကြရအောင်ပါပါဝင်ပြောဆွေးနွေးခြင်းတဲ့သူတွေ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်တော့အီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook အစာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါတယ်ရှင်။
စနေနေ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလည်ပွဲထပ်မံဖိတ်ခေါ်ပြစေရှင်အခုဒေါက်တာတန့်စောစီစဉ်တင်ဆက်ပေးနေတဲ့လူလူကျမရဲ့အစီအစဉ်ကိုနားဆင်ရပါမယ်ကွန်ဆာတဲ့အလေထားကိုပယ်ဖြောင်းနိုင်ရင်အသက်အန္တရာယ်နဲ့နှီးတဲ့ကဒွင်းကင်ဆာအပါဝင်ကင်ဆာရောဂါတချို့ကိုရှောင်ရှားနိုင်ကြောင်းသွားဖက်ဆိုင်ရာဆေးတက်သူအငိမ့်စာပါမောက်ခဒေါက်တာဆွေဆွေးဝင်းကိုမင်းမြန်တင်ပြထားပါတယ်ရှင်
ဒေကင်စာယောဂဖြစ်စေတဲ့အကြောင်းအရာတွေနဲ့ထိတွေ့မှုတွေများပြားလာတာကြောင့်နှစ်ပေါင်း20ကျော်အတည်းမှာမြန်မာနိုင်ငံမှာအသေးကင်စာယောဂဖြစ်ပွားမှုနှုန်းတွေတဖြည်းဖြည်းတိုးတက်များပြားလာပါတယ်အသေးကင်စာယောဂဖြစ်စေနိုင်တဲ့အကြောင်းအရာတွေများပြားရှိပေမဲ့အရက်တော်သုံးတာနဲ့ဘီပိုးစီပိုးကူးစက်ခံရတာတွေဟာအသေးကင်စာယောဂဖြစ်ပေါ်စေတဲ့အဓိကအကြောင်းရင်းတွေဖြစ်တယ်လို့အထွေထွေယောဂအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမိုးအောင်ကျော်နိုင်ကပြောပါတယ
်အသေးကင်စာကလွန်ခဲ့တဲ့နှစ်ပေါင်း20 30ထဲရှင်လိုက်လို့ရှိရင်အခုမှကျွန်တော်ကမာပြီမှာဖြစ်များလာတာပေါ့ဟုတ်ကဲ့သက်ကင်ဆာတွေဖြစ်တာတွေများလာကြတယ်တွေ့ရတယ်တွေ့ရတဲ့အခါမှာဘာနဲ့နှီးနွယ်နေလဲဆိုတော့ခုနကမေးတယ်ဘာကြောင့်ဖြစ်ရတယ်လဲဆိုတော့အကြောင်းရင်းနေနဲ့သွားနှီးနေတယ်ပေါ့နော်အဲ့တော့ဒီသက်ကင်ဆာဖြစ်စေတဲ့အကြောင်းရင်းနေနဲ့ထိတွေ့မှုများလာလေသက်ကင်ဆာဖြစ်ပွားမှုတော့များလေပေါ့ဟုတ်ရောသက်ကင်ဆာဖြစ်ရတဲ့အဓိကအကြောင်းရင်းကတော့ဒီသဲအောင်သားဝါဘီပိုးစီပိုးပေါ့အဲ့တော့ဘီပိုးစီပိုးတွေကလည်းခါတိုင်းနဲ့ပို့ပြီးတော့တွေ့များလာရင်တစ်ဖက်မှာလည်းသူ့ရဲ့နောက်ဆက်တွဲဖြစ်တဲ့သက်ကင်ဆာဖြစ်ပွားမှုတော့များလာတယ်ပေါ့နော်အဲ့တော့ဒီဘီပိုးပြတ်တတ်မှုတိတ်မများစင်ကာလတုန်းကတော့ဒီအသေးကင်ဆာကိုကျွန်တော်ငယ်ငယ်တုန်းကအတွေ့အများဆုံးအကြောင်းကတော့အရက်တောက်လို့ပေါ့ Ecological disease ပေါ့အဲ့ဒီကနေတစ်ဆင့်အသေးကင်ဆာဆက်ပြီးကူးသွားတာတွေကျွန်တော်တွေ့ပူတာပေါ့နော်
အရင်မတောက်တဲ့သူတွေနဲ့အသိအောင်အသက်ဝါဘီပိုးစီပိုးကူးစက်ခြင်းမရှိတဲ့သူတွေမှာလည်းအသေးကင်ဆာယောဂါဖြစ်နိုင်ပါသေးတယ်။မှိုတက်တဲ့အစားအစာတွေနဲ့အကင်ဆာတွေကိုသတိပြုရှောင်ကျဉ်သင့်တယ်လို့ပြောပါတယ်
။အစားတောက်ထဲမှာပါတယ်ဆရာတို့ဒီအာဖာတောက်ဆင်ဆိုတဲ့မှိုပေါ့နော်မှိုပိုးကတော့ဆရာတို့လည်းလူနာတွေပြောပါတယ်။မှိုပါတဲ့အစာတွေမစားနဲ့လို့ပြောတာပေါ့နော်။အဲ့တော့မှိုပါတဲ့အစားအသောက်တွေကိုသူကစားမလဲပေါ့နော်။အဲ့တော့ပါမန်းမသိလို့စားဖြစ်ကြတယ်အဲ့တော့ဘလို့နေရာမှာပါမမ်းမသိဘဲဆိုအဖြစ်အများဆုံးကဆရာတို့ငြုတ်သီးမှုတဲ့ငြုတ်သီး၆တိတန်းပြီးတော့ထဲထဲမှာမှုရှိနေတယ်မသိဘဲနဲ့ဆရာတို့ကကြိတ်လိုက်ပြီးသွားရင်အဲ့ဒီမှုကငြုတ်သီးမှုထဲမှာရောနေတယ်မမြင်ရဘူးဒါပေမဲ့သူ့ရဲ့အာနိသင်ရှိတယ်အဲ့ဒါတွေကိုအများတန်းဆွဲပြီးစားမယ်ဆိုရင်အသေးထိခိုက်ပြီးအသေးကင်ဆာဖြစ်နိုင်ဘေးပဲမှုတဲ့ဆိုရင်ကြိတ်လိုက်ရင်ပဲမှုဖြစ်သွားတယ်အဲ့တော့သုတ်ထဲမှာပါသွားတဲ့မှုပါမမ်းမသိဘူးစားပြီးတယ်ဆိုတော့ဒါလေးတွေကိုအဓိကထားပြီးရှောင်ပေးဖို့လိုနိုင်တယ်ပေါ့နော်နောက်တစ်ခုကNitrosamines လို့ခေါ်တဲ့ compound ပေါ့အဲ့ဒါကဘေးကထွက်လဲဆိုတော့အကင်စာကြီးစာတေးเนาะတားကင်ငားကင်မီးနဲ့အသားငားနဲ့ diet ထိတွေ့ရင်အဲ့ဒီကနေ Nitrosamines ဆိုတဲ့ compound ထွက်လာတဲ့အသေးကင်စာဖြစ်ဖို့များတယ်ဒါကြောင့်စားတောက်တရားလည်းပဲဒီအသေးကင်စာဖြစ်တဲ့နေရာမှာအဓိကပါဝင်နေတာတွေ့ရတယ်ဘာဖြစ်လို့လဲဆိုရင်လွန်ခဲ့တဲ့နှစ်ပေါင်း20 30မှာဒီကင်စာတွေကတိတ်ပြီးတော့ဗမာတွေစားသုံးမှုတိတ်မရှိနောက်ပိုင်းမှာဒီစားတောက်တွေစားလာတော့အသေးကင်စာဖြစ်ပွားမှုတော့လည်းပိုများလာတယ်လို့
အဝါလုံးတဲ့သူတွေနဲ့အသေးစီဖုံးတဲ့သူတွေဟာလည်းအသေးကင်ဆာယောဂါဖြစ်ဖို့အခွင့်အရေးများတဲ့သူတွေဖြစ်ပါတယ်။ကိုယ်လေးချင်းရှော့ချတာနဲ့သွေးရင်းအစီတဲ့ယောနဲ့အောင်လှုပ်ဆောင်တာတွေဟာအသေးကင်ဆာယောဂါဖြစ်မဲ့အခွင့်အရေးကိုရော့ကျစေနိုင်ပါတယ်။သွေးကြွစီးကြွဝေးနာရှင်တွေဟာလည်းအသေးကင်ဆာယောဂါဖြစ်ဖို့အခွင့်အရေးရှိနေတာကြောင့်ဆက်သစ်စေးမှုတွေကိုမကြာခဏပြုလုပ်သင့်တယ်လို့ပြောပါတယ်
။တခြားအကြောင်းတွေထဲမှာဆိုရင်တော့ဒီအသေး60သောယောဂါတွေမှန်သမျှကတစ်ချိန်ချိန်မှာအသေး600နေအသေးကင်ဆာကိုကူသွားတတ်တယ်ဒါကြောင့်အသေး60နိုင်သောယောဂမှန်သမျှဒီလေအသေးကင်ဆာဖြစ်စေတဲ့အကြောင်းရင်းထဲမှာပါဝင်နေတယ်ပေါ့เนาะအဲ့တော့အဲ့ဒါတွေထဲမှာဘာတွေပါမလဲဆိုတော့အသေးစီပုံတာเนาะလူတွေပထမအသေးစီပုံနေဆိုရင်တချို့တွေကြောက်တယ်နောက်ပိုင်းကျတော့သိမ့်မကြောက်ကြတော့เนาะအသေးစီပုံရနေဆရာတို့ကအသေး60ဆင်ရောက်သွားနိုင်နေအဲ့ဒီကနေလေအသေးကင်ဆာကူးစက်နိုင်တယ်အဲ့တော့ပြောင်းသွားနိုင်တယ်ပေါ့เนาะအဲ့တော့ဒီအသေးစီပုံကဘာနဲ့တကာဆက်ဆက်နေတယ်လဲဆိုတော့အဝလွန်တာကိုယ့်ရဲ့လေးချိန်ကြီးများလာတာစီးကြိုယောဂရှိတာဒါ၄နဲ့ဆက်ဆက်တယ်အဲ့တော့ ပြန်ပြီးတစ်ဖက်ကပြန်ကြည့်မယ်ဆိုစီးကြိုရှိတဲ့လူဝါလုံးတဲ့လူတွေဒီအသေးကင်စာဖြစ်ဖို့ကြတိုင်းလူပိုများတယ်ဆိုတော့ဆရာတို့တွေးရှိချက်တွေရှိ
အသေးကင်စာယောဂဖြစ်ပွားမှုနှုန်းဟာတရေရေများပြားလာနေတာကြောင့်ယောဂဖြစ်ဖို့အခွင့်အရေးများတဲ့သူတွေအနေနဲ့အသေးကင်စာယောဂဖြစ်စေနိုင်တဲ့အကြောင်းအရာတွေကိုသတိပြုရှောင်ကြဉ်ပြီးကြိုတင်ဆန့်သက်စစ်ဆေးမှုတွေကိုမကြာခဏပြုလုပ်ပေးဖို့လိုအပ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါအသေးကင်စာယောဂဘာကြောင့်ဖြစ်ရသလဲဆိုတာကြိုတင်ကာကွယ်ဒီအကြောင်းကိုနားဆင်ကြရတာဖြစ်ပါတယ်ဂရန်ကင်ဆာအကြောင်းထုတ်လွှင့်ပေးဖို့မှာရွေးမိတ်ဆက်ပေးမိတဲ့အတွက်ထူထောင်ပါပါတယ်ရှင်အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်ရခိုင်မြောက်ပိုင်းပြည်နာဟာမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးကိုဘယ်လောက်ထိခိုက်စေနိုင်တယ်လဲနောက်ကြောင်းပြန်လှည့်ပြီးနိုင်ငံရေးမှာစစ်တပ်ရဲ့ဩဇာအာဏာတိထက်ပို့ပြီးတော့ကြီးမားလာနိုင်သလားဒီပြည်နာကိုနိုင်ငံတကာအတိုင်းဝိုင်းကခြေချင်းမြင့်မြင့်ကနားလည်ကြရလားဆိုတဲ့အကြောင်းတွေကိုမြန်မာအရေးကျွမ်းကျင်သူအမေရိကန်ပါမောက်ခဒေးဗစ်စတိုင်ဘတ်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
် Professor Steinberg ခင်ဗျာအခုမြန်မာနိုင်ငံအနောက်ဘက်ခြမ်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့မေးလိုပါတယ်ဒီပြဿနာဟာမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးအပေါ်မှာဘယ်လောက်ထိထိခိုက်မှုရှိနိုင်လဲထင်ပါကြခင်ဗျာ
Well, it's damaging for several reasons. It's damaging to the international reputation.
ထိခိုက်စေတဲ့အကြောင်းအများကြီးရှိပါတယ်ဒီမိုကရေစီဖော်ဆောင်ရေးရှေ့တိုးသွားနေတဲ့အချိန်နိုင်ငံတကာမှာဂုဏ်သတင်းကိုထိခိုက်စေပါတယ်ပြည်တွင်းကအာဏာတည်ဆောက်ပုံကြောင့်ဒီမိုကရေစီအပြည့်အဝမဖြစ်သေးပေမဲ့လည်းမှန်ကန်တဲ့လမ်းကြောင်းအတိုင်းရွေ့နေတာပါဒီလိုပြည်ပမှာထိခိုက်တယ်လို့ပြည်တွင်းမှာလည်းထိခိုက်စေပါတယ်ဘင်္ဂလားဒေ့ရှ်နေဆက်ကရိုဟင်ညာပြဿနာဟာစီရေးပြဿနာဖြစ်လာတော့စစ်တပ်ကခိုင်မာတဲ့အခန်းကဏ္ဍကနေပါဝင်လာပါတယ်ဒီလိုပို့ပြီးတော့ခိုင်မာအောင်လှုပ်လာတဲ့အတွက်လူအတိုင်းဝိုင်းပေါ်မှာစစ်တပ်ရဲ့လွှမ်းမိုးမှုကိုရှော့ချသွားမယ်ဆိုတဲ့ကိစ္စဟာပို့ပြီးတော့ခက်ခဲလာစေပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်ကိုနိုင်ငံတကာအတိုင်းဝိုင်းကသိပ်ပြီးတော့ဝေဖန်ရှုတ်ထွက်နေကြပါတယ်ဒီကိစ္စကိုဘာမှမပြောဘူးပြီးတော့တကယ်တော့ဒေါန်ဆန်းစုကြည်မှာအနာအပြည့်ဝမရှိဘူးဆိုတာကိုသူတို့နားလည်ကြပါရဲ့လား
Well, that, you know, she doesn't have enough authority. You're quite right. But the international community doesn't understand it because the expectations...
မမလည်းသူ့မှာအနာအပြည့်အဝမရှိပါဘူး။ဒါပေမဲ့နိုင်ငံတကာအတိုင်းဝိုင်းကနားမလည်ပါဘူး။မျှော်မှန်းချက်ကတိတ်ပြီးတော့မြင့်မားနေပါတယ်။2015ရွေးကောက်ပွဲတုန်းကမျှော်မှန်းထားခဲ့ကြတာတွေကတိတ်ပြီးတော့မြင့်လွန်းပါတယ်။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မဖြစ်နိုင်တာကိုမျှော်မှန်းခဲ့ကြတာပါ။တိုင်းပြည်ရဲ့အခြေအနေအစ်စ်မှန်ကိုသူတို့သတိမပြုနားမလည်ခဲ့ကြပါဘူး။တကယ်တော့သူဟာဆိုးရနှစ်ရက်ရှိတဲ့အထက်ကတရက်ကိုပဲစီမံနေရတာပါစစ်တပ်ဟာစစ်တပ်နဲ့ရဲကိုသာမကအုပ်ချုပ်ရေးကိုပါထိန်းချုပ်ထားပါတယ်အဲဒါကြောင့်သူလုံနိုင်တာကအကန့်အသတ်ရှိနေပါတယ်ဒီတော့မျောလင့်ထားသလိုဖြစ်မလာတော့နိုင်ငံတကာအတိုင်းဝိုင်းကအထူးစိတ်ပျက်ကြပါတယ်နိုင်ငံတကာမီဒီယာတွေအက်ဒီတာအာဘော်တွေကအများပြားဝေဖန်တာတွေကိုဖတ်ရပါတယ်သူကတော့ဒီမိုကရေစီမီးရှို့တဲ့ဆောင်မဟုတ်ဘူးနိုင်ငံရေးသမားဖြစ်တယ်လူသိရှင်ကြားဝန်ခံပြောကြားထားပါတယ်ဒီနေရာမှာကျွန်တော်အမြင်ပြောရရင်ကိုကိုကိုတော့ကြိုက်တယ်လို့ခံနေနိုင်ပါတယ်။ဒါပေမဲ့နိုင်ငံတကာအမြင်မှာတော့ဒီမိုကရေစီမီးရှို့တဲ့ဆောင်ပါပဲ။ပြီးတော့သူဟာနိုင်ငံရေးသမားစစ်စစ်တယောက်မဟုတ်ပါဘူး။အတွေ့အကြုံတိတ်နေပါတယ်။နိုင်ငံရေးသမားစစ်စစ်ဆိုရင်ရွေးကောက်ပွဲပြီးတဲ့နောက်မှာချက်ချင်းလှုပ်တင်တာကစစ်တပ်နဲ့ပြန်လည်တင့်မြတ်ရေးဖြစ်ပါတယ်။ထိတ်တက်ရင်ဆန္ဒမျိုးမလုပ်တင်ခဲ့ပါဘူး။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ယာတုကိုလည်းမဖန်တီးတတ်ပါဘူး။အခုသူဒါတွေလှုပ်ခဲတော့စစ်တပ်ကသူ့ကိုမယုံကြည်တော့ပါဘူး။သူနဲ့ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းတို့ဆက်ဆံရေးကတိတ်မကောင်းဘူးလို့ကျွန်တော်ထင်ပါတယ်
။ဒီညမှာတချို့ကအခုရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့ကိစ္စနဲ့ပတ်သက်ပြီးဒါစစ်တပ်အကြိုက်ဖြစ်နေတယ်လို့ဆိုကြပါတယ်။စစ်တပ်ကိုလူလားသူတချို့ကစစ်တပ်ပြန်ပြီးတော့အာဏာသိမ်းထိုင်အောင်စစ်တပ်ပြန်လာအောင်တမင်တကာလမ်းကြောင်းပေးနေရတယ်လို့စွပ်စွဲကြတာလေ။ဘာပဲဖြစ်ဖြစ်ဒီအချိန်ရောက်စစ်တပ်ပြန်ပြီးတော့အင်အားကောင်းလာနိုင်တဲ့အာဏာပြန်ယူလာနိုင်တဲ့အလားအလာကိုမြင်ပါလားခင်ဗျာ
။I don't know whether it's possible, but I doubt it very much. I don't think it's in the military's interest.
ဒါတော့တိတ်မဖြစ်နိုင်ဘူးလို့ထင်ပါတယ်။ဒီလိုလှုပ်လို့စစ်တပ်အတွက်အကျိုးမရှိနိုင်ပါဘူး။စစ်တပ်ကနာမည်ကောင်းလိုချင်ပါတယ်။သူတို့ဟာမျိုးချစ်တွေပါ။သူတို့မှားတဲ့အခါလဲမှားပါလိမ့်မယ်။ဒါပေမဲ့သူတို့ဟာတိုင်းပြည်ရဲ့အကျိုးအတွက်အမြဲစဉ်းစားပါတယ်။တိုင်းပြည်အကျိုးဖြစ်ထွန်းဖို့အတွက်ဆိုလို့ရှိရင်ရိုဟင်ညာပြည်ထနာကိုသူတို့တက်နိုင်သမျှစူးစမ်းပြီးတော့ဆောင်ရွက်နေကြပါတယ်။သူတို့ချင်းကပ်ကင်တွယ်ဆောင်ရွက်ပုံမမှန်ကန်ဘူးလို့ကျွန်တော်ထင်ပါတယ်။စစ်တပ်ဟာဒီပြဿနာကြောင့်အာဏာပိုကြီးလာအောင်လုပ်နေတယ်လို့လည်းမထင်ပါဘူးသူတို့ကအာဏာကိုလိုသလောက်ရထားပြီးပါပြီ
တကယ်တော့စစ်တပ်ကသူတို့တောင်းကိုသူတို့ထမ်းဆောင်နေတယ်သူတို့တောင်းကတိုင်းပြည်ကိုကာကွယ်ရမယ်သူတို့အခေါ်အမိမြေကိုတလက်မတောင်အထီးမခံနိုင်ဘူးဆိုပြီးတော့ပြောနေကြတာပါဆိုတော့အခုကိစ္စကနေဆက်ချန်စီယို Well,
yes, they have to defend the country. Of course they do. But it is a question of the response degree.
မမရဲသူတို့တကယ်ပဲကာကွယ်ရမှာပါဒါပေမဲ့သူတို့တုံ့ပြန်မှုအတိုင်းတန်တဲ့ပတ်သက်ပြီးတော့မေးစရာရှိလာပါတယ်သူတို့ဟာနိုင်ငံကိုကာကွယ်ဖို့လုပ်တဲ့နေရာမှာအလွန်ကျွံဖြစ်နေသလားနောက်တနည်းပြောရလို့ရှိရင်ဖိနှိပ်တဲ့လုပ်ရက်တွေမလိုအပ်ဖဲနဲ့လုပ်ခဲ့သလားဆိုတာပါပဲအချမ်းဖက်သမားတွေရဲ့လက်ချက်နဲ့လူဒါဇင်နဲ့ငယ်တေခဲ့ရတာဟာစိတ်မကောင်းစရာပါဒါပေမဲ့အခုနေဆက်ဒေသမှာသူတို့လုပ်နေသလောက်ပြင်းပြင်းထန်ထန်တုံ့ပြန်စရာမလိုပါဘူးဒီအနေရရှိနေတဲ့ပမာဏနဲ့အချိုးညီတဲ့တုံ့ပြန်မှုမျိုးသာဖြစ်ရပါလိမ့်မယ်အခုလူလေးသိန်းလောက်ထွက်ပြေးရတော့အောင်လောက်တာဟာအလွန်အကျွံတုံ့ပြန်တယ်လို့ဖြစ်နေပါတယ်ဒါဟာဘာကိုဖော်ပြနေတယ်လဲဆိုတော့မြန်မာစစ်တပ်ရဲ့အနေရသူတို့အပေါ်ကြောက်ရောက်နေတယ်ဆိုတဲ့ယူဆချက်ရှိနေလို့ပဲဖြစ်ပါတယ်1980ပြည်တုန်းကလည်း2သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြပါတယ်1990တဝိုက်မှာတခါ2သိန်းကျော်သူတို့အများစုကကုလသမဂ္ဂရဲ့ကြီးကြပ်မှုနဲ့ပြန်လာခဲ့ကြပါတယ်အခုအခြေအနေတွေကပိုပြီးတော့ဆိုးနေပါတယ်
စကမ်းစာ1981ဘင်္ဂလားဒေ့ရှ်လူလာရေးစပွဲကမြန်မာနိုင်ငံဘက်ကိုဘင်္ဂလားဒေ့ရှ်ကလူပေါင်း9သိန်းကျော်ဝင်လာခဲ့ပါတယ်အထူးသဖြင့်ပါကစ္စတန်နဲ့ဆက်လက်ပူးပေါင်းနေကြတဲ့သူတွေဖြစ်ပါတယ်ဒီလူတွေဝင်လာတဲ့ကိစ္စကိုမြန်မာနိုင်ငံဆရာဘင်္ဂလားဒေ့ရှ်သံမကြီးကမြန်မာနိုင်ငံဆရာဗြိတိသျှသံမကြီးကိုဝန်ခံပြောကြားခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးဗြိတိသျှသံရုံးကထွက်လာတဲ့အထောက်အထားတစ်ခုဆရာကြီးတွေ့ခုပါလားခင
်ဗျ I haven't but that's understandable I mean that's why when you say the
မတွေ့ဘူးပါဘူးဒါပေမဲ့ဒါကိုနားလည်နိုင်ပါတယ်အဲ့ဒါကြောင့်ရိုဟင်ညာကသူတို့ကဒီဘက်မှာအစင်အမြဲနေလာတယ်လို့ပြောဆိုကြလို့လားမွတ်စလင်လူနည်းစုတချို့အတွက်တော့မှန်ပါတယ်16 18ရာစုကတည်းကနေထိုင်လာတဲ့သူတချို့ရှိတယ်ဆိုတာထောက်ထားတယ်ရှိပါတယ်နောက်ပြီးတော့ British လက်အောက်မှာတော့မြန်မာနိုင်ငံဟာအိန္ဒိယနိုင်ငံရဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်ခဲ့ပါတယ်မြန်မာနိုင်ငံစံစဘာအထွတ်တိုးအောင်အိန္ဒိယဘက်ကလူတွေအများအပြားဝင်လာခဲ့ပါတယ်။နောက်ပြီးတော့ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲဒါတွေဟာဟိုဘက်ကလူတွေဝင်လာစေခဲ့တဲ့ဖြစ်ရပ်ကြီးတွေပါပဲ
။ဟုတ်ကဲ့ဒါမှကျွန်တော်ကအဲ့ကိုလိုနီခေတ်တို့ဘာလို့ကိုမပြောလို့တော့ဘူးထားလိုက်ပါတော့1981ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲကလူ9သိန်းလောက်ဒီဘက်ကိုဝင်လာတဲ့ကိစ္စနဲ့ပတ်သက်ပြီးပြောချင်တာ
ပါ။ Yeah, but how many people went back to Bangladesh after independence? Do we know that?
No.
No, we don't know. So yes, I'm sure some stayed.
အဲ့ဒီတဲကဘယ်နှစ်ယောက်ပြန်သွားခဲ့ကြသလဲဆိုတာကိုသိရသလားမသိရဘူးမလားထားပါတော့သူတို့ပြန်မသွားဘဲနေကြတယ်ပဲထားပါအောင်သူတို့ကတော့နိုင်ငံသားမဖြစ်ထိုက်တာသိကြပါတယ်ဒါပေမဲ့မြန်မာနိုင်ငံထဲမှာမွေးဖွားလာတဲ့သူတို့ရဲ့သားသမီးတွေကြတော့ကို
ဟုတ်ကဲ့ကျွန်တော်ကအဓိကပြောချင်တာကလိုပါဆရာကြီး1981ဆိုတာဟာကမ္ဘာပေါ်မှာမီဒီယာနဲ့သိထုံးကနေတဲ့အချိန်အဲ့ဒီဘင်္ဂလားဒေ့ရှ်စစ်ပွဲဆိုတာကိုလည်းနိုင်ငံသားကမျက်စိတောက်တောက်ကြည့်နေကြတဲ့ဖြစ်ရပါအဲ့ဒီအချိန်ကလူပေါင်း9သိန်းကျော်တစံတော့အနီပါဒီဘက်ကိုဝင်လာတာကိုထိုးထုံးကကြတော့ဘယ်သူမှဘာမှလည်းမပြောခဲ့ကြဘူးမြမအစိုးရလည်းမကန့်ကွက်ခဲ့ဘူးနိုင်ငံတကာကလည်းဘာကြောင့်မပြောခဲ့ကြဘူးလဲဆိုတာကိုပြောချင်တာပါအခုကျမှဘာကြောင့်အေးတီးပြောနေကြလဲဆိုတာပြောချင်တာ
ဒါမျိုးဆိုတော့ you make a good point there
ဟုတ်ပါတယ်ဒီနေရာမှာခင်ဗျားထောက်ပြတဲ့ချက်မှန်ပါတယ
်နောက်နိုင်ငံသားပြည်ကိစ္စမှာအဓိကအဖူးအထစ်ဖြစ်နေတာကတော့ရိုဟင်ဂျာဆိုတဲ့နာမည်နဲ့ပတ်သက်ပါတယ်ရခိုင်လူမျိုးတွေသားမကဗမာအပါဝင်ပြည်ထောင်စုသားအများအပြားကဒီနာမည်ကိုလက်မခံကြပါဘူးမြန်မာပြည်ထောင်မွတ်စလင်တချို့တောင်မှဒီနာမည်ကိုလက်မခံကြပါဘူး။ဒါပေမဲ့ဒီလူတွေကသူတို့လူချင်းတဲ့နာမည်ခေါ်မှသာလျှင်နိုင်ငံသားအစည်းအမပြည်ကိုလက်ခံမယ်ဆိုပြီးတော့တင်းခံနေကြတာပါခင်ဗျာ
။ Now early in independence they some of the Muslims on the Bangladesh border wanted independence.
လူလိုက်အစောပိုင်းကလာတုန်းကတော့ဒီဘင်္ဂလားဒေ့ရှ်နဲ့ဇက်ကမွတ်စလင်တချို့ဟာဒီတီးကြားလွတ်လပ်တဲ့နိုင်ငံထူထောင်ဖို့လိုလားခဲ့ကြပါတယ်။အဲ့ဒီကိစ္စကတော့ပြီးသွားခဲ့ပါပြီ။ဒါပေမဲ့သူတို့ကအခုကိုပိုင်အုပ်ချုပ်ရေးကိုလိုချင်နေကြပါတယ်။ပြည်ထနာကသူတို့အနေနဲ့ဒီလိုကိုပိုင်အုပ်ချုပ်ခွင့်ရနယ်မြေထူထောင်နိုင်ဖို့အတွက်ရောနိုင်ငံသားဖြစ်ခွင့်ရရှိဖို့အတွက်ရောတိုင်းရင်းသားတစ်ရပ်ဖြစ်ဖို့လိုအပ်နေပါတယ်။1982နိုင်ငံသားဥပဒေကလည်းအတိမတ်ပြုတိုင်းရင်းသားမဟုတ်ရင်သူတို့ရဲ့ဘိုးဘွားဆင်ဆက်ဟာ1823ခုကတည်းကမြန်မာပြည်မှာအခြေချနေထိုင်ခဲ့ပြီးသားဖြစ်ရမယ်လို့ဆိုထားပါတယ်။အဲ့ဒီလိုနေခဲ့တယ်ဆိုတာတကယ်တမ်းကျတော့ဘယ်သူမှတက်တည်မပြနိုင်ပါဘူး။ဆိုတော့ဒီလူတွေဟာနိုင်ငံမဲ့တွေဖြစ်နေပါတယ်နိုင်ငံသားလည်းမဖြစ်နိုင်ပါဘူးစစ်တပ်ကရောမြန်မာပြည်သူတွေကပါသူတို့ကိုအပယ်ခံတယ်လို့ဆက်ဆံကြပါတယ
်ဒါမဲ့ဆရာကြီးအခုသူတို့ကို1982နိုင်ငံသားဥပဒေအရနိုင်ငံသားဖြစ်ထိုက်သူကိုနိုင်ငံသားပေးမယ်လို့လုပ်ပါတယ်အဲ့ဒါကိုသူတို့ကလည်းသူတို့ကြိုက်တဲ့နာမည်ကိုမခေါ်တဲ့အတွက်ကြောင့်တော့လက်မခံဘူးည
င်းဆန်တယ် if they are given citizenship you're not given the citizenship as a Muslim or a Buddhist or a Christian or anything else you're given
တကယ်တော့နိုင်ငံသားပေးမယ်ဆိုတာမွတ်စလင်ဗုဒ္ဓဘာသာခရစ်ယာန်စသဖြင့်ခွဲခြားပေးအပ်ရတာမဟုတ်ပါဘူး မြန်မာသမ္မတနိုင်ငံအတွင်းမှာနေထိုင်သူအနေနဲ့ပြရတာပါနိုင်ငံသားနာမည်ပဲလိုတာပါဘာသာရေးတို့ဘာတို့ဖော်ပြเสียမလို့အပ်ပါဘူးဘယ်လူမျိုးဘယ်ဘာသာဝင်ဆိုတာဖော်ပြတာကိုနိုင်ကမှတ်ဖို့နေကပ်ပြရဲ့အားနည်းချက်တည်းဖြစ်နေပါတယ်ဘယ်နိုင်ငံမှာမဆိုအဲ့ဒီလိုမဖြစ်တင်ပါဘူးလူတွေဟာကိုးကွယ်ချင်တာကိုကိုးကွယ်မယ်ဘယ်ဘာသာမှမကိုးကွယ်ရင်လည်းပဲနေလို့ရပါတယ်ဒါတွေကိုဖော်ပြနေရတယ်ဆိုတာဟာခေတ်တနိုင်ငံသားဖြစ်ရေးဆိုတာကိုလွဲမှားစွာသတ်မှတ်ထားခြင်းသာဖြစ်ပါတယ်အဲ့ဒီ1982မှာဒေါက်တာမောင်မောင်ရေးဆွဲခဲ့တဲ့နိုင်ငံသားဥပဒေဟာအတော့ကိုလွဲမှားနေတဲ့ကိစ္စဖြစ်ပါတယ
်မပုနင်ကပြားမှာအဲ့လိုလူမျိုးဘာသာစာရတွေကိုဖော်ပြတာ1982နိုင်ငံသားဥပဒေမတိုင်ခင်ငရေကရှိခဲ့တဲ့ကိစ္စဖြစ်ပါတယ်ကျွန်တော်ငငယ်တုန်းကအဲ့ဒီဥပဒေမပေါ်ခင်ကျွန်တော်တို့ကအမျိုးသားမပုနင်ကပြားရခဲ့ပါတယ်အဲ့ဒီကိစ္စကကျွန်တော်တို့ဘယ်လူမျိုးဘယ်ဘာသာဆိုဖော်ပြတာ
problem is then the question of ethnicity is not one that is always one sided
အဲ့ဒီလိုဆိုလို့ရှိရင်ဘယ်လူမျိုးဘယ်တိုင်းသားဆိုတာအများရန်တစ်မျိုးတည်းပြက်ပြက်သားသားရှိနေတာမဟုတ်ပါဘူးဆိုပါစို့ကချင်နဲ့ရှမ်းလက်ထပ်ထားကြတဲ့ကရင်နဲ့ဗမာလက်ထပ်ထားကြရင်ဟောဒါတွေဟာနိုင်ငံသားကိစ္စမှာအဓိကကြတဲ့ပြဿနာတွေဖြစ်ပါတယ်တကယ်တော့ကျွန်တော်ဖြစ်စေချင်တာကဒီဘယ်တိုင်းရင်းသားဘယ်ဘာသာဝင်ဆိုတာကိုဖော်ပြမထားတဲ့မှတ်ပုံတင်ကပြပဲဖြစ်ပါတယ်မြန်မာနိုင်ငံမှာတိုင်းရင်းသား135မျိုးဆိုတာလေတိုင်းရင်းသားတွေအင်အားကြီးကြီးမားမားမရှိစေချင်လို့တမင်လုတ်ခဲ့တဲ့နိုင်ငံရေးပြည်ရဲ့ the political tactics တာဖြစ်ပါတယ်ချင်းတမျိုးထဲမှာ53မျိုးခွဲထားတာဟာတိတ်ပဲကင်းမဲ့နေပါတယ
်ဆိုတော့နောက်ဆုံးအနေနဲ့ဆရာကြီးအခုလက်ရှိအခြေအနေပြည်လဲရေးအတွက်လုတ်တင်တာပြောပ
ါ What can happen now and I don't believe it will happen would be for
အခုလုံးလုံးစံမှာလုတ်တင်တာကိုပြောရမယ်ဆိုရင်တော့အစိုးရကဒီဒေသစီကိုကလသမကအခက်ခတ်တွေကိုတွားခွင့်ပေးတယ်မှာလေပြီးတော့ဒီအကြမ်းဖက်မှုကင်းမဲ့ရေးအတွက်အာမခံပေးတယ်မှာလေဒါပေမဲ့ဖြစ်လာမယ်လို့တော့ကျွန်တော်မထင်ပါဘူ
းဥကျဇန်တာရဲ့မြန်မာရေးတုံ့တက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုနောက်ဆုံးတန်နေသေးတဲ့အားကစားသတင်းလွှာကိုလည်းနားဆင်ကြရအောင်ပါတပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရနိုင်ကစူးစီးတင်ပြပေးနေပါတယ်ရှင်
မြန်မာနိုင်ငံမှာကျင်းပခဲ့တဲ့ AFFU18 အာဆီယံအသက်18နှစ်အောက်ဖလားဘောလုံးပွဲမှာတော့ထိုင်းအတင်းချန်ပီယံဖြစ်သွားပါတယ်။ရန်ကုန်မြို့တူဝနာကွင်းမှာတနင်္ဂနွေနေ့ရက်ကစားတဲ့ final မှာထိုင်းနဲ့မလေးရှားတို့ကစားခဲ့ကြတာဖြစ်ပြီးတော့ထိုင်းကမလေးရှားကိုနှကိုးကိုမရှိတဲ့အနိုင်ရပြီးတော့အာဆီယံ U18 ချန်ပီယံဖြစ်သွားပါတယ်။ထိုင်းအတင်းဟာမလေးရှားနိုင်ငံမှာကျင်းပခဲ့တဲ့29ချိန်မြောက်အရှေ့တောင်အရှာအကစားပြိုင်ပွဲအမျိုးသားဘောလုံးပွဲ final မှာလည်းမလေးရှားအတင်းကိုအနိုင်ရပြီးရွှေစိတ်ရခဲ့တာဖြစ်ပါတယ်။ဒီ final ပွဲမတိုင်ခင်မြန်မာနဲ့အင်ဒိုနီးရှားတို့လည်းတတိယနေရာလူခဲ့ကြပါတယ်ဒီပွဲမှာတော့အင်ဒိုနီးရှားကမြန်မာကို9-6နဲ့အပြတ်အသတ်အနိုင်ရသွားတာကြောင့်အရှင်မြန်မာအသင်းဟာတတိယခြေတစိမ့်နဲ့လွဲချော်သွားခဲ့ပါတယ်ခင်ဗျာဂျပန်နိုင်ငံမှာကျင်းပတဲ့ကမ္ဘာ Grand Championship ဖလားအမျိုးသားဘောလီဘောပွဲမှာတော့ဘရာဇီးကအင်ရှင်ဂျပန်ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ဘရာဇီးကဂျပန်ကို25-16 25-15 25-22နဲ့3ပွဲပြတ်အနိုင်ရပြီးတော့ပထမရှုထည့်ရခဲ့တာဖြစ်ပါတယ်ဒါဟာဘရာဇီးအတွက်တော့ဒီပွဲကို၄နှစ်သက်တိုက်အနိုင်ရတာပါဒီပြိုင်ပွဲကို1993ကစတင်ပြီး၄နှစ်ကြိမ်ကျင်းပခဲ့တာဖြစ်ပြီးတော့အင်ရှင်အသင်းနဲ့အတူအာရှဥရောပတောင်အမေရိကမြောက်နဲ့အလယ်အမေရိကချန်ပီယံအသင်းတွေနဲ့သူဖိတ်ခေါ်ခံရတဲ့အသင်းတသင်းစုစုပေါင်း6သင်းဝင်ပြိုင်ကြတာဖြစ်ပါတယ်ဒီနေ့ပြိုင်ပွဲမှာအီရန်ကပြင်သစ်ကို3ပွဲ2ပွဲနဲ့နိုင်ပြီးတော့တတိယကြီးစိတ်ရခဲ့ပါတယ်ခင်ဗျာ2024ခုနှစ်နဲ့2028ခုနှစ်အိုလံပစ်ပြိုင်ပွဲတွေအတွက်အင်ရှင်ဖြစ်လက်ခံကျင်းပမဲ့မြို့တွေကိုရွေးချယ်လိုက်ပါပြီဘီဘီဆိုင်ရာအိုလံပစ်ကော်မတီကပီရူးနိုင်ငံလီမာမြို့မှာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကမဲခွဲခဲ့ကြတာမှာ2024အိုလံပစ်ပြိုင်ပွဲကိုတော့ပြင်သစ်နိုင်ငံပဲရစ်မြို့မှာကျင်းပသွားဖို့ဆုံးဖြတ်လိုက်ပြီး2028 Olympic ကိုတော့ American နိုင်ငံ Los Angeles မြို့ကိုအင်ရှင်အဖြစ်ကျင်းပဖို့မဲပေးခဲ့ကြပါတယ်။ Olympic ပြိုင်ပွဲကို Paris မြို့ကအင်ရှင်အဖြစ်ကျင်းပခွင့်ရတဲ့အတွက်တနိုင်ငံလုံးကိုအကျိုးရှိစေမှာဖြစ်တယ်လို့ပြင်သစ်သမ္မတ Emmanuel Macron ကလည်းပြောလိုက်ပါတယ်
။ Beaucoup étaient sceptiques quand le projet a été porté d'avoir des jeux plus ouverts, plus solidaires, plus durables.
Olympic ပြိုင်ပွဲအင်ရှင်လုပ်ဖို့စီမံကိန်းကိုဆက်လိုက်တဲ့အချိန်မှာအတော်များများကမယုံကြပါဘူး။ဒါပေမဲ့ခင်ဗျားတို့အောင်အောင်မြင်လုံနိုင်ခဲ့ပါတယ်။1924 Olympic အပြီးနှစ်တရာကြာမှာ Paris မြို့နေနဲ့အင်ရှင်ဖြစ်နေအောင်မြင်မြင်ကျင်းပနိုင်မယ်ဆိုတာကိုအပြည့်ဆိုင်ရာ Olympic ကော်မတီကိုသာမကတကဘာလုံးကိုပါစီးရုံးနိုင်ခဲ့ပါတယ်။2024မှာကျင်းပမယ့် Olympic နဲ့ပတ်သက်ဆန်း Olympic ပြိုင်ပွဲကိုကြိုးစားပါတယ်။ကျေးဇူးတင်ပါတယ်။
အဓိကကတော့ကျွန်တော်တို့နိုင်ငံသားတွေအနေနဲ့ဒီပြိုင်ပွဲကနေတနင်္ဂနွေအတွက်လူမှုရေးနဲ့စီးပွားရေးအခွင့်အလမ်းကောင်းတွေကိုယူနိုင်မှာဖြစ်ပါတယ်။အားကစားပွဲတွေဟာတနင်္ဂနွေမှာရှိတဲ့လူမှုဖွဲ့စည်းတွေအားလုံးနဲ့သက်ဆိုင်ပြီးတော့ဒီကနေယူရိုဘီလီယံပေါင်းများစွာရလာနိုင်ချေရှိတယ်လို့အလောက်ကင်တဲ့နှစ်သိန်းခွဲနဲ့အင်ဂျီတက်9000ကိုဖန်တီးပေးနိုင်မှာဖြစ်ပါတယ်။ဒါ့အပြင်ဒီပြိုင်ပွဲကနိုင်ငံရဲ့အဓိကပြောင်းလဲမှာရေးပါတဲ့စိတ်ပိုင်းတရဖြစ်လာနိုင်ပါတယ်
။ဒီခန်းနာကိုတော့ပြင်သစ်သမရဟောင်းတွေဖြစ်တဲ့နီကလပ်ဆာကိုစီနဲ့ဖရန်စွာအော်လန်ဒိုတက်ရောက်ခဲ့သလိုလက်ရှိကစားသမားတွေနဲ့ကစားသမားဟောင်းတွေလည်းတက်ရောက်ခဲ့ကြတာဖြစ်ပါတယ်။2028အိုလံပစ်ပြိုင်ပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပခွင့်ရခဲ့တဲ့ LA မြို့ရဲ့မြို့တော်ဝန် Eric Garcetti ကတော့
Today I'm coming home not just as
ကျွန်တော်ခု LA မြို့ကိုပြန်လာတာဟာအိုလံပစ်ပြိုင်ပွဲလက်ခံကျင်းပခွင့်ရဖို့ဂျိုးပန်နဲ့မြို့ရဲ့ခေါင်းဆောင်အနေနဲ့မဟုတ်ပါဘူး။ကျွန်တော်တို့အခုအိုလံပစ်ပြိုင်ပွဲကိုတခါပြန်ပြီးတော့အရှင်ဖြစ်တဲ့လက်ခံကျင်းပခွင့်ရပါပြီ။ဒါကိုကျွန်တော်တို့လုပ်နိုင်ခဲ့ပါတယ်
။အဲဒီမျိုးအနေနဲ့2028အိုလံပစ်ပြိုင်ပွဲကိုအသုံးစရိတ်ဖြစ်တဲ့အမေရိကန်ဒေါ်လာ 5.3 ဘီလီယံသုံးဆွဲသွားဖို့ပြင်ဆင်ထားပါတယ်။ဒီမျိုးနှမျိုးစလုံးအတွက်တော့ဒါဟာအိုလံပစ်ပြိုင်ပွဲကိုတတိယအကြိမ်ကျင်းပခွင့်ရတာဖြစ်ပါတယ်။ Paris မျိုးဟာအရင်က1900ခုနှစ်နဲ့1924ခုနှစ်တွေမှာအရှင်ဖြစ်တဲ့အကြိမ်ကျင်းပခဲ့ပြီးတော့ LA မျိုးကတော့1932နဲ့84ခုနှစ်တွေမှာအရှင်ဖြစ်နှစ်ကြိမ်ကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာကုလသမဂ္ဂတွင်ရေးမှူးချုပ်ဟောင်းဘန်ကီမွန်ကိုအပြည်ပြည်ဆိုင်ရာအိုလံပစ်ကော်မတီရဲ့ကျင်းဝတ်ဆိုင်ရာအကြီးအကဲအဖြစ်နဲ့ပြီးခဲ့တဲ့ကြာသပတေးနေ့ကခန့်အပ်လိုက်ပါတယ် IOC ရဲ့အကြီးတန်းအရာရှိတွေကြားအင်္ဂလိပ်လိုက်စားမှုတွေကြောင့်ကြာဆင်းနေတဲ့ပုံရိပ်ကိုကောင်းမွန်လာအောင်လုပ်ဖို့အတွက်အခုလိုခန့်လိုက်တာဖြစ်ပါတယ်မစ္စတာဘန်ကီမွန်ကတော့ဘယ်အဖွဲ့အစည်းမှမဆိုကျင်းဝတ်စည်းကမ်းကအရေးကြီးတာကြောင့်ကုလသမဂ္ဂအတွင်ရေးမှူးချုပ်အဖြစ်လုပ်ခဲ့စဉ်ကလည်းကျင်းဝတ်ပိုင်းဆိုင်ရာကိစ္စရပ်တွေအားကောင်းလာအောင်တက်နိုင်သမျှလှုပ်ဆောင်ခဲ့တယ်လို့ပြောပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန် PP ချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ကြပါတယ်ရှင်ပြည်ရေးရဲ့ဗုဒ္ဓနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမက်ခင်ဖြူတွေကပြောပြပေးပါဦးမယ်ရှင်
။ရခိုင်ပြည်နယ်အတွင်းအကျံဖက်ပြိပက်ကတွေကြောင့်ဥယင်ဆက်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေအတွက်ဒေါ်လာ32သန်းနီးပါးကူညီပေးသွားမယ်အကြောင်းအမေရိကန်နိုင်ငံကြားရေးဌာနကဒီနေ့ထုတ်ပြန်ကြေညာပါရယ်။တခြားဆိုရင်တော့မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်သမ္မတထရမ့်အစိုးရလက်ထက်မှာပထမဆုံးအကြိမ်အကူအညီအများပြားပေးရတာဖြစ်ပါရယ်။အကြံဖက်ပြိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေရောရခိုင်ပြည်နယ်အတွင်းမှာပဲဥယျာဉ်ဆုံးခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေအတွက်ပါအခုအကူအညီတွေကိုပေးရမှာဖြစ်တယ်လို့ဆိုပါရရှင်။ပြည်နယ်ငယ်မှာတင်းနှံတက်နေတဲ့မြန်မာတပ်မတော်တင်းနှံသားအရာရှိတွေကိုမြန်မာနိုင်ငံကိုအမြန်ဆုံးပြန်လည်ခေါ်ယူပြီးတော့နောက်နောက်မှာလည်းဗြိတိန်နိုင်ငံကိုတပ်မတော်သားတင်းနှံသားတွေထပ်မံဆေးလွတ်တော့မှာမဟုတ်ဘူးလို့ကာကွယ်ရေးဦးစီးချုပ်ရုံးကဒီနေ့သတင်းထုတ်ပြန်လိုက်ပါရယ်။ရခိုင်ပြည်နယ်အတွင်းပြိပက္ခအခြေအနေတွေနဲ့ဆက်ဆက်ပြီးတော့ဗြိတိန်မှာတင်းနှံတက်နေကြတဲ့ဒီမြန်မာတပ်မတော်တင်းနှံသားတွေကိုတင်းနှံကနေဆိုင်းငံ့ဖို့ဗြိတိန်ပါလီမန်အမတ်တွေကတောင်းဆိုခဲ့တာကြောင့်ဒီမြန်မာတပ်မတော်သားအရာရှိတွေကိုဗြိတိန်အစိုးရကမြန်မာနိုင်ငံကိုပြန်လွှတ်တာနဲ့ပတ်သက်ပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကအခုလိုတုံ့ပြန်ထုတ်ပြန်လိုက်တာဖြစ်ပါရယ်။မြန်မာနဲ့ဗြိတိန်တပ်မတော်နှစ်ရဲ့အကြားမှာဒီဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးတွေမြင့်တင်ဖို့ရည်ရွယ်ပြီးတော့ဒီမြန်မာတပ်မတော်အရာရှိ၅ဦးကဗြိတိန်နိုင်ငံမှာတင်နှံတက်ရောက်နေတာဖြစ်ပါရယ်ရှင်။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့နယ်အနီးတစ်ဝိုက်ပြည်နယ်တွေမှာအင်္ဂါနေ့နေ့တိုင်းကလှုပ်ခဲ့တဲ့ပြင်းအား9.1%ရှိတဲ့ငလင်အပြီးအသက်ရှင်လျက်ရှိနေနိုင်သေးတဲ့ဒီပျောက်ဆုံးနေတဲ့သူတွေကိုတော့ကယ်ဆယ်ရေးအဖွဲ့တွေကဒီကနေ့ဆက်လက်ရှာဖွေနေပါတယ်။ငလင်ကြောင့်အဆောက်အဦတွေအများပြားပြိုကျပျက်စီးခဲ့ပြီးသေဆုံးသူ218ယောက်ထက်မနည်းရှိပြီးတော့ဒီအသက်ပျောက်ဆုံးနေသူတွေအများပြားလည်းရှိနေပါတယ်။နောက်ဒီအမေရိကန်ပိုင်ပေါ်တိုရီကိုကျွန်းမှာတော့ဒီကနေ့ပြင်းအားအဆင့်လေးရှိတဲ့မာရီယာဟာရီကိန်းမုန်တိုင်းတိုက်ခိုက်ခဲ့တာမှဒီဆုံးရှုံးမှုတွေအများပြားရှိနေပါတယ်ရှင်။
ဘုရုနဲ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကြေချုပ်ကိုမက်ခင်ဖြူထွေးကြေညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့မီကီတူဗင်စကီဖြစ်ပါတယ်ရှင်မနေ့ဖန်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ3240နဲ့49တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျွန်မခွန်ညိုပါရှင်
This program has come to you from the Voice of America, Washington.